Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ View American တန်တမာပိုင်းစီစဉ်ရဲ့2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေမနက်ခင်းတန်လစီစဉ်တွေကို Washington မြို့တော် DC ကနေပြီးတော့လိုင်းနိုမီတာ3240 48အပြင် View ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကြော်လည်မှာအခုမနက်ခင်းစီစဉ်ကိုတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းကတော့တမရထရမ့်ကမီဒီယာသတင်းမီဒီယာတွေအပေါ်တိုက်ခိုက်နေတာကိုအမေရိကန်သတင်းစာတိုက်300ကျော်ကကြာသပတေးနေ့မှာတုံ့ပြန်ခဲ့ကြပါတယ်။အီရန်အရေးအာယုံဆိုင်လုံဆောင်မဲ့အဖွဲ့တစ်ခုကိုအမေရိကန်နိုင်ငံကြီးဌာနကဖွဲ့စည်းလိုက်ပါပြီ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာနေပြည်တော်မှာမနေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်တိုက်နေအတူတင်ပြပေးသွားမှာခင
်ဗျ။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေနားဆင်ကြပြီးဆက်ပြီးတော့ကြားရမယ့်အထက်မှာဆိုရင်တော့
Maybe some people in the worldMay not have a clean conscience about efforts towards peace.
ဒါကရခိုင်ပြည်နယ်ကဂျမ်းဖက်မှုတွေစုံစမ်းစစ်ဆေးလုပ်တဲ့အခါမှာဘက်မလိုက်ဖက်နဲ့ကြားနေပြီးတော့တင်ပြတော့ပါမယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကလည်းပြောခဲ့တာပါ။ကမ္ဘာကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်သူတချို့ကိုအမေရိကန်ကဗီဇာကန့်သတ်ချက်တွေလုပ်တဲ့အကြောင်းအမေရိကန်သမ္မတနဲ့သတင်းမီဒီယာတွေအကြတင်မှမှုတွေတိုးမြင့်လာနေတဲ့အကြောင်းနဲ့အမေရိကန်ဂျားပြတ်ရွေးကောက်ပွဲအကြိုကာလစတဲ့အကြောင်းအရာတွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်စီစဉ်နေမှာဆိုလို့ရှိရင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုကျော်သိန်းတို့ကပြညာပါကြပါလိမ့်မယ်ခင်ဗျာ
။သတင်းမီဒီယာအဖွဲ့အစည်းတွေပေါ်သမ္မတဒေါ်နယ်ထရမ့်ကမကြာခဏတိုက်ခိုက်ပုတ်ခတ်နေတာတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကယာနဲ့ချီတဲ့သတင်းမီဒီယာတွေဟာတစ်ခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ကြာသပတေးနေ့ကတင်းကြီးတင်းကျွတ်တဲ့ညှိနှိုင်းပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုခုခံကာကွယ်တာကာကွယ်တဲ့အနေနဲ့မီဒီယာသမားတွေအကြတင့်မှမှုတွေရှိနေတဲ့ဟာကိုခုခံကာကွယ်ခဲ့ကြပါတယ်နိုင်ငံအတွင်းလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေဆက်လက်တရှိရေးကိုထောက်ခံအားပေးတဲ့အနေနဲ့သတင်းစာတိုက်အကြီးအသေးစုစုပေါင်း350ခန်းလောက်ကတူညီတဲ့ editor အော်ဘော်တွေကိုတနေ့တည်းမှာရေးသားထုတ်ဝေခဲ့ကြတာပါမီဒီယာဌာနတွေဟာသတင်းအထုတွေကိုထုတ်လွှင့်နေတယ်မီဒီယာဟာအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်တယ်ဆိုပြီးသမရထရန့်ကအချင်းချင်းပုတ်ခတ်ပြောဆိုခဲ့တာပါအထူးအရောင်သတင်းဌာနတွေဟာအတိုက်ခံပါတီဖြစ်တယ်ဆိုပြီးတော့လဲသမရထရန့်ကမနေ့က Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်သမရရဲ့မီဒီယာအပေါ်တိုက်ခတ်မှုတွေကိုစန့်ကျင်တဲ့ campaign တွေကိုတော့ The Boston Globe သတင်းစာတိုက်ကြီးကဥဆောင်ပြုလုပ်ခဲ့တာဖြစ်ပြီးထွက်ပေါ်လာတဲ့ရလဒ်တွေကိုသူတို့အနေနဲ့တင်ဆက်ထားကြောင်းလဲပြောပါတယ်သတင်းစာတိုက်တိုင်းကသူတို့တိုက်အသီးသီးရဲ့ editor အော်ဘော်ကိုရောင်ပြန်ဟတ်စေတဲ့အမြင်သဘောထားတွေကိုရေးသားခဲ့ကြတာပါသတင်းမီဒီယာလွတ်လပ်ခွင့်ကိုသမရထရန့်အနေနဲ့အစဉ်တစိုက်တိုက်ခိုက်ခဲ့ကြောင်းသတင်းမီဒီယာဟာပြည်သူရန်သူဖြစ်တယ်လို့ကင်မွတ်တာခေါ်ဆိုခြင်းဟာအမေရိကန်မဆန်တဲ့အပြင်ရာစုနှစ်နှစ်ခုလောက်တည်ရှိခဲ့တဲ့နိုင်ငံသားဆိုင်ရာသဘောတူညီချက်ကိုအန်တရယ်ပြုတ်နေတဲ့ချင်းချမှုဖြစ်ကြောင်း The Boston Globe သတင်းစာ Editor အပေါ်မှာရေးသားထားပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုထိတ်တဲရင်ဆန်ရဲတဲ့တခြားလူတွေကိုပဇက်ပိတ်သွားအောင်လုပ်ချင်တာကြောင့်သူ့ရဲ့လူညုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းတည်ပြုချက် Security Clearance ကိုပြန်ပြီးပယ်ဖျက်လိုက်တာဖြစ်တယ်လို့ယုံကြည်တဲ့အကြောင်း CIA ညွှန်ကြားရေးမှူးဟောင်း John Brennan ကပြောပါတယ်။The New York Times သတင်းစာမှာကြာသပတေးကဖော်ပြထားတဲ့သူ့ရဲ့ထင်မြင်ယူဆချက်ဆောင်းပါးမှာ Mr. Brennan ကအဲ့လိုပြောထားတာပါ Trump ဟာသူ့ကိုယ်သူနဲ့သူ့နောက်အနီးကပ်လူတွေကိုကောက်ွယ်ဖို့ပိုးပြီးအသေးအံလှုပ်လာတယ်ဆိုတာထင်ရှားကြောင်းဒါကြောင့်လဲသူ့ရဲ့လူညုံရေးဆိုင်ရာနောက်ဆုံးရစဉ်ကင်းရှင်းကြောင်းအတည်ပြုချက်ကိုပြန်ပယ်ဖျက်ပစ်ဖို့နိုင်ငံရေးပြောကနဲ့ဆုံးဖြတ်ချက်ချတာဖြစ်ကြောင်း Mr. Brennan ကရေးထားပါတယ် Mr. Brennan ဟာသမ္မတဟောင်းဘရက်ဥဘားမားရဲ့ဒုတိယကြိမ်သမ္မတတက်တန်းတွင်2023ခုနှစ်ကနေ2018ခုနှစ်အထိ CIA ညွှန်ကြားရေးမှူးဖြစ်ခဲ့သူပါသမ္မတထရမ့်ကပြောတဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသူရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားအကြားပူးပေါင်းလို့ဆောင်မှုမရှိဘူးဆိုတာဟာစကားအဖြစ်ပြောရရင်အတိတ်ပဲမဲ့စကားပဲလို့မစ္စတာဘရန်နန်ကပြောပါတယ်။မစ္စတာဘရန်နန်ဟာသမ္မတထရမ့်ကိုမကြကနာဆိုသလိုပဲအပြင်းထန်ဝေဖန်ပြောဆိုသူဖြစ်ပါတယ်
။အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးရကခန့်အပ်တောင်းဖို့ပြစ်ခံရသူကသူတို့အဖွဲ့အနေနဲ့နျူကလ িয়ার လက်နက်အကြမ်းဖက်မှုနဲ့အမေရိကန်နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းထားခြင်းဆိုင်ရာအီရန်အစိုးရရဲ့အပြုတ်မှုသဘောထားတွေပြောင်းလဲလာအောင်လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်။အီရန်အရေးဥဆောင်လုပ်ကိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကခန့်အပ်တာဝန်ပေးခြင်းခံရတဲ့ဘရိုင်ယန်ဟုတ်ကနိုင်ငံသားဌာနမှာကြာသပတေးနေ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီအဖွဲ့ကတော့ Iran Action Group IAG အီရန်အရေးဆောင်ရွက်မဲ့အဖွဲ့လို့အမည်ပေးထားပါတယ်။မေလအတွင်းဝန်ကြီးပွန်ပေယိုတင်ပြခဲ့တဲ့အီရန်ဆိုင်ရာလုပ်ငန်းစဉ်တွေကအီရန်ရဲ့ပြုတ်မှုဆက်ဆံပုံနဲ့ဆိုင်တဲ့ကန္တာ12ခုကို အီရန်အရေးဆောင်ရွက်မှုအဖွဲ့အနေနဲ့အဓိကအာရုံစိုက်လှုပ်ဆောင်သွားမှာဖြစ်ကြောင်းဗရိုင်းယန်ဟုတ်ကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်တွေဆက်လက်လှုပ်ဆောင်နေတာအကြမ်းဖက်လုပ်ငန်းတွေကိုပံ့ပိုးပေးနေတာနဲ့သူ့အဆိုအရအမေရိကန်နိုင်ငံသားတွေကိုဥပဒေနဲ့ညီညွတ်ခြင်းမရှိဘဲဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စတွေကိုသူတို့အဖွဲ့အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းလဲဗရိုင်းယန်ဟုတ်ကပြောပါတယ်။အီရန်ကတော့သူတို့အနေနဲ့နျူကလ িয়ার လက်နက်တိစောက်ဖို့ကြိုးစားဆောင်ရွက်နေခြင်းမရှိသလိုအကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတာလဲလုံးနေခြင်းမရှိကြောင်းအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထားတယ်ဆိုတာမှလည်းအမျိုးသားလူမျိုးရေးဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့အတွက်ဖြစ်ကြောင်းပြန်လည်တုံ့ပြန်ပါတယ်နိုင်ငံသားရေးဌာနမှမူဝါဒချမှတ်ရေးညွှန်ကြားရေးမှုအဖြစ်2018ခုနှစ်ကလေးကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ Brian Hook ကအီရန်အရေးဆောင်ရွက်မဲ့အဖွဲ့အတွက်အမြဲတမ်းဝန်ထမ်းနေမကြခင်မှာခန့်အပ်တော်မှာဖြစ်ပြီးနောက်ပိုင်းမှာတော့ဘာသာရဆိုင်ရာကြွန့်ကျင့်သူတွေကိုတိုးချဲ့ခန့်အပ်တော်မယ်လို့ပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကအာဖဂန်ထောက်လန်းရေးလက်ကျင့်အကြောင်းတစ်ခုကိုသဏ္ဍာန်သမားတွေပြစ်ခတ်တိုက်ခိုက်ပါတယ်ကဘူးမျိုးတော့ကပဲပညာရေးဆိုင်ရာဆော်ဝတ်ခုကိုတက်ခိုက်တာကြောင့်လူ30ကျော်တေဆုံးရပြီးနောက်တရက်မှာအခုလိုထပ်ပြီးတက်ခိုက်တာပါတက်ခိုက်မှုနှစ်ခုစလုံးမှာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကကြေညာထားပါတယ်ဂျာတာဘရီနီကတက်ခိုက်မှုမှာအထူးကံဘုံခွဲသူ၄ဦးလည်းပါတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူဘာဟာမာကဗီဒီယိုကိုပြောပါတယ်ဘုံခွဲသူတူကကိုကူကိုဖောက်ခွဲတက်ခိုက်ပြီးနောက်3ဦးကတော့လူမျိုးရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတေဆုံးသွားတယ်လို့သူကပြောပါတယ်ရှင်းလင်းရေးစစ်ဆင်မှုအတွင်းအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်3ဦးဒဏ်ရာရသွားပေမဲ့အရသာတစ်ယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းသူကပြောပါတယ်ဗိုလ်ထုနေတုန်းကတော့ကာဘူးမြို့တော်ရှီယာရီအများစုနေထိုင်တဲ့အပိုင်းကမော်ဝူအကယ်ဒမီကျောင်းမှာအထေကံဘုံခွဲထားကြောင့်လူ34ယောက်ထဲမှနေတေဆုံးခဲ့ရတာပါကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြစ်ဆိုနေချိန်တွင်အထေကံဘုံခွဲတက်ခိုက်ခံရတာဖြစ်ပြီးအာဖဂန်တာလီဘန်တွေကတော့သူတို့နဲ့အတိတ်တိုက်ခိုက်မှုဘာမှမဆိုင်ဘူးလို့ညင်ထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
ဒီအမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကသူတို့ရဲ့လုပ်ငန်းစဉ်ဟာတစုံတရာကိုပြည်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကကြားတော်ရင်းနေမှာပြောပါတယ်။ကော်မရှင်ရဲ့လုပ်ငန်းစီစဉ်တဲ့လုပ်ငန်းတာဝန်သတ်မှတ်ချက်တွေကြောင်းနေပြည်တော်မှာကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာအဲဒီလိုပြောကြားလိုက်တာပါ။ရခိုင်ပြည်နယ်မှာအာဆာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းရမှာလူခွင့်ရေးချိုးဖောက်တာတွေရှိခဲ့ကြောင်းဆွဆွဲချက်တွေအပေါ်စစ်ဆေးနိုင်မှုအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာမြန်မာအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကော်မရှင်အနေနဲ့ဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူမှုရှိစေဖို့အတွက်စုံစမ်းစစ်ဆေးပြီးရခိုင်ပြည်နယ်ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုရှိစေရေးတို့အတွက်အကြံပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကော်မရှင်ရဲ့အစဉ်ကစားနဲ့အကြံပြုချက်တွေကိုတစ်နှစ်အတွင်းမှာနိုင်ငံတော်သမ္မတထံကိုတင်ပြရမှာဖြစ်ပါတယ်။
မြန်မာကျပ်ငွေဟာအမေရိကန်ဒေါ်လာငွေနဲ့လဲလှယ်လာမှာဂျာတာဘရီနီကဈေးပိတ်ချိန်အထိတန်ဖိုးဆက်ကျဆင်းနေပြီးဒေါ်လာကို1530ကျော်ပတ်ဝန်းကျင်အထိရောက်နေပါတယ်။ဒီအခြေအနေကိုထိန်းသိမ်းနိုင်ဖို့အတွက်ဘိုဟိုဘန်ကဒေါ်လာ၄သန်းအထိဈေးကွက်ထက်ကိုထုတ်ရောင်းပေးထားပါတယ်။အရင်ကာလကပုံမှန်အားဖြင့်ဆိုရင်တစ်ရက်ကိုဒေါ်လာ3သိန်းပဲဘိုဟိုဘန်ကဈေးကွက်ထက်ကိုထုတ်ရောင်းပေးတာပါ။ဒါပေမဲ့လည်းအဲ့ဒီဒေါ်လာ၄သန်းဆိုတဲ့ငွေပမာဏတော့မှပဲတိတ်ကိုတိရောက်ပွဲမရှိဘူးလို့သုံးသပ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေလေ့လာသူတွေလည်းရှိပါတယ်။ဒေါ်လာနဲ့လဲလှယ်တာမှာမြန်မာငွေတန်ဖိုးစရိုက်ကျဆင်းနေတာရဲ့နောက်ဆက်တွဲရိုက်ခတ်မှုအဖြစ်အထူးသဖြင့်တော့လူလူများရစုကြီးနေစဉ်ဝယ်ယူစားသုံးနေရတဲ့ကုန်စည်တွေဈေးပိုတက်လာမလားဆိုတဲ့စိုးရိမ်ချက်တွေကလည်းလူလူကြားမှာအတော်လေးမြင်မာနေပါတယ်။တာဝန်ရှိသူတွေဘက်ကတော့လူလူရဲ့အဲ့ဒီစိုးရိမ်ချက်တွေရောပါတက်တာတော့အောင်အထူးတလဲထုတ်ပြန်ပြောဆိုတာမျိုးဘယ်လိုအခြေအနေရောက်ရင်ဘာတွေလုပ်မယ်လို့အတိအပြေပြောဆိုတာမျိုးအခုချိန်ထိအတိအကျမတွေ့ရသေးပါဘူး။နိုင်ငံတော်တမင်ခံပုဂ္ဂိုလ်ရုံညွှန်ကြားရေးမှူးချုပ်ဦးစောတေကတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးထိပ်ပိုင်းတာဝန်ရှိသူတွေစီကိုအကြံဉာဏ်ပေးပို့တာတွေလက်ခံရရှိနေပြီးတော့သမထနိုင်ငံတော်အတမင်ခံပုဂ္ဂိုလ်နဲ့စီးပွားရေးပိုင်းတာဝန်ရှိသူတို့အကောင်ဆုံးညှိနှိုင်းပူးပေါင်းဆောင်ရွက်နေတယ်လို့ဂျာတာဘရီနီကပြည်တွင်းသတင်းမီဒီယာတချို့ကိုဖြေဆိုထားပါတယ
်။မြန်မာနိုင်ငံအတွင်းအမုန်းတရားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချီတာကိုဟန်တာမဲ့အစီအစဉ်တစ်ခုကို Facebook လူမှုကွန်ရက်ကုမ္ပဏီကပုံထုတ်နေနောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။Facebook ကတဆင့်အမုန်းတရားတွေပြန်ပွားအောင်လှုပ်ဆောင်ခဲ့တာကြောင့်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျလွန်တဲ့အကြမ်းဖက်မှုတွေပိုဆိုးသွားစေခဲ့တယ်လို့ American ခြေဆိုင် The Bloomberg သတင်းမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုပိုပြီးသိရှိနိုင်အောင် Facebook ကဝန်ထမ်းတွေမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့တယ်လို့ company ရဲ့ blog post မှာလည်းဖော်ပြထားပါတယ်။ဒါ့အပြင် Facebook ပေါ်တင်တဲ့အကြောင်းအရာတွေကိုပြန်လည်ဆန်းစစ်နိုင်ရေးအတွက်မြန်မာစကားကြွန့်ကျင်သူဝန်ထမ်း60ကိုခန့်အပ်ထားပြီးဖြစ်ကြောင်းနဲ့နှစ်ကုန်ပိုင်းမှာ တရားအထိတိုးချဲ့ခံသွားဖို့စီစဉ်ထားကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးပြည်ပခါတွေမှာ Facebook ကအရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့တယ်ဆိုပြီးအမေရိကန်လွှတ်တော်အမတ်တွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂတို့ကပါဝေဖန်ပြောဆိုနေကြတာပါ Facebook ကမြန်မာကိစ္စမှာအခုလိုထဲထဲပုံဝင်ပါဝင်လှုပ်ဆောင်လာတာဟာ Facebook ကတဆင့်အငင်းပွားပွဲရာသတင်းမားတွေကိုတကဘာလုံးအတိုင်းအတာနဲ့ဖြန့်ချိနေခြင်းကိုခုခံကာကွယ်ဖို့စ조사လှုပ်ဆောင်ခြင်းရဲ့တစိတ်တေသလည်းဖြစ်ပါတယ်။မုံတရားပြန့်ပွားစေတဲ့ပြောဆိုမှုတွေကိုတုံ့တက်စစ်ဆေးနိုင်ရေးအတွက်ဝန်ထမ်းတွေတိုးချဲ့ခန့်အပ်သွားမယ်အကြောင်းလဲ Facebook ကိုစတင်တည်ထောင်သူလည်းဖြစ်လက်ရှိကုမ္ပဏီကြီးကဲ့ဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Mark Zuckerberg ကကတိပြုထားပါတယ်။မြန်မာနိုင်ငံအတွင်းအမုံတရားပြန့်ပွားတဲ့ရေးသားမှုတွေကိုလူတွေကသတင်းမပို့ခင်မှာပဲArtificial Intelligence AI နည်းပညာကိုအသုံးပြုပြီး52ရာခိုင်နှုန်းကိုကြိုတင်ဖယ်ရှားပစ်နိုင်ခဲ့တယ်လို့လည်း Facebook ကပြောပါတယ်။ဒါပေမဲ့ဒီနည်းပညာဟာပိုပြီးကောင်းမွန်ဖို့အများကြီးပြင်ဆင်စရာတွေရှိနေသေးပြီးတိမ်မွေ့နေတဲ့ကွဲပြားမှုတွေကိုသိရှိနိုင်ရေးအတွက်10နှစ်လောက်အချိန်ယူရအောင်မယ်လို့ Facebook အကြီးအကဲ Mark Zuckerberg ကပြောပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်3ချိန်ထမ်းဆောင်မှုသူ Atal Bihari Vajpayee ဟာကာလတာရှည်မှာကျမမှဖြစ်နေပြီးတဲ့နောက်ဂျာတာပရီနီကနယူးဒေလီမြို့တော်မှာကွယ်လွန်သွားပါပြီ။ Vajpayee ဟာကြောက်ကယောဂါအသက်ရှူကျက်တဲ့ယောဂါရီနဲ့ဆေးရုံတက်ကုသမှုခံယူနေတာ2လကျော်ပါပြီ။တေဆုံးချိန်မှာအသက်93နှစ်ရှိပြီဖြစ်ပြီးအသက်မဆုံးခင်လေးမှာအသက်ကထောက်ကူပြုမှုနဲ့ခဏနေသွားရသေးတယ်ဆိုတဲ့သတင်းထွက်ထားပါရယ်။ဘာရာတီးယားဂျနတာ BJP ပါတီကဟိန္ဒူအမျိုးသားရေးဝါဒီတူဖြစ်သူ Vajpayee ဟာ1996ခုနှစ်က73ရက်ကြာတဲ့ချိန်1998ကနေ1999ခုထိ17လကြာတဲ့ချိန်အရင်နောက်1999ခုနှစ်ကနေ2004ခုနှစ်ထိ5နှစ်တန်တဲ့ချိန်စုစုပေါင်းအိန္ဒိယဝန်ကြီးချုပ်ဖြစ်3ချိန်ထမ်းဆောင်မှုပါရယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုချော်သိန်းတို့ကကြီးညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တခုကိုမြန်မာအစိုးရကပြီးခဲ့တဲ့လတုန်းကဖွဲ့စည်းခဲ့ပြီးတော့အဲ့ဒီဖွဲ့ကဘသူ့ကိုမှပဲမလိုက်ဖက်နဲ့ဆောင်ရွက်သွားမှာလို့ဆိုပါတယ်။နေပြည်တော်မှာမနေ့တုန်းကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုမျိုးပြောဆိုခဲ့တာပါ။အဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းပါတီများထူးထူးခြားခြားပြောဆိုခဲ့တာတွေရှိသေးတယ်လဲဆိုတော့ကိုကြည့်ကြအောင်ပါ။ပြီးခဲ့တဲ့နှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေထဲထဲဝင်ဝင်ပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဘက်မလိုက်ဖဲကြားနေပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းဖိလစ်ပိုင်တန်တမန်ရိုဆာရီယိုမနိုလိုကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောခဲ့ပါတယ
်။ Maybe some people in the world may not have
နင်းကြဲရေးကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့ကျူပန်မှုတွေနဲ့ပတ်သက်လို့ကဘာပေါ်ကတချို့လူတွေကလက်ပြတတ်တတ်ရှိပုံမရပါဘူး။သူတို့တွေဟာစပြီးစဉ်းစားကြတဲ့ကဖြက်လို့ဖြက်စီးသဘောမျိုးနဲ့ပါ။ကျမတည်တည်ချာပြောနိုင်တာကတော့ကျမတို့ဟာအနှောင်ဖွဲ့ကင်းကင်းလွတ်လွတ်လပ်လပ်နဲ့လှုပ်ဆောင်ကြမယ်။ဘယ်လိုက်မှုလည်းမရှိဘဲကြားနေပြီးတော့လှုပ်ဆောင်ကြမယ်ဆိုတာပါပဲ။ဘာကြောင့်လဲဆိုတော့ရှေ့ကိုခီးဆက်စီမဲ့လမ်းကြောင်းကအမှန်တရားပဲဖြစ်လို့ပါ။
ဖိလစ်ပိုင်တမန်ရိုဆာရီယိုမနိုလိုဟာရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်မှာဥက္ကဋ္ဌတာဝန်ယူထားတာပါရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ယုံကြည်စိတ်ချရပြီးတော့လွတ်လပ်တဲ့စုံစမ်းမှုတွေလှုပ်ဆောင်မှုကုလသမဂ္ဂလူညွန့်ရေးကောင်စီကတိုက်တွန်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာအစိုးရကဒီကော်မရှင်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာဖွဲ့စည်းခဲ့တာပါဒီကော်မရှင်ထဲမှာအဖွဲ့ဝင်တဦးအဖြစ်ပါဝင်သူနောက်တူကတော့ကုလသမဂ္ဂဆိုင်ရာဂျပန်နိုင်ငံတာမန်ဟောင်းကန်ဇိုအိုရှိမာပါသူကရခိုင်ပြည်နယ်ရဲ့ပြဿနာတွေကိုလူတွေပို့ပြီးတော့နားလည်သဘောပေါက်အောင်လှုပ်ဆောင်သွားဖို့ရည်ရွယ်ထားတဲ့အကြောင်းရှင်းပြပါလေ
With the whole aim of bringing more balance
ရည်ရွယ်ချက်တစ်ခုလုံးကတော့ပို့ပြီးမြတ်မြတ်တတရှိအောင်ချက်လက်တွေပို့ပြီးပြည့်စုံအောင်လုပ်ဖို့ပါပဲအဲ့ဒါမှလည်းမြန်မာပြည်သူတွေရောနိုင်ငံတကာတိုင်းဝန်တစ်ခုလုံးကပါပြဿနာကိုပို့ပြီးသဘောပေါက်နားလည်လာမယ်ပြဿနာရဲ့နောက်ကွယ်မှာဘာတွေရှိသလဲဘယ်လိုအကြောင်းချက်တွေရှိသလဲပြဿနာဖြစ်ပေါ်ရတဲ့အခြေခံအကြောင်းအရင်းတွေကဘာတွေလဲစတာတွေကိုပို့ပြီးနားလာပါလိမ့်မယ်။ဒါမှပဲမြန်မာဆွေရကအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်ဘယ်လိုလုပ်မလဲဆိုတဲ့လမ်းကိုရှာနိုင်မှာပါ
။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်တုံးကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေစီကိုခရီးထွက်တဲ့အခါစစ်တပ်ကလုံခြုံရေးအကူအညီပေးပါလိမ့်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုကော်မရှင်အဖွဲ့ဝင်တွေတွားမယ်မတွားဘူးဆိုတာတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ဒီကော်မရှင်ကစုံစမ်းတွေ့ရှိချက်တွေကိုအစိုးရခန်းစားတစ်စောင်ထုတ်ပြန်သွားဖို့ရှိပြီးတော့အဲ့ဒီစင်ခန်းစာထဲမှာအကြံပေးချက်တွေလည်းပါဝင်မှာဖြစ်ပြီးလာမယ့်နှစ်အောက်တိုဘာလကျလို့ရှိရင်ဒီစင်ခန်းစာကိုမြန်မာသမ္မတစီကိုတင်ပြသွားမှာဖြစ်ပါတယ်ဒီကော်မရှင်ထဲမှာမြန်မာနိုင်ငံဘက်ကပါဝင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ပမော့ခဒေါက်တာအောင်ထွန်းသက်တို့ဖြစ်ပါတယ် ဒီကော်မရှင်အဖွဲ့ဝင်တွေဟာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့နေပြည်တော်မှာဗိုလ်တော်ဘုနဲ့ကတွေ့ဆုံခဲ့ကြပြီးကော်မရှင်အတွက်အထောက်အကူပြုမဲ့အတွင်းရေးမှုယုံအဖွဲ့ဖွဲ့စည်းရေးနဲ့ကော်မရှင်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်။ဒေါ်ရရှင်များရှင်တို့တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တမတော်သားကိုစယ်တွေကတိုက်တွန်းလိုက်တဲ့အတွက်တို့တော်တွင်တရင်ရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တို့တော်ထဲမှာကိုစယ်တွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်တရင်ရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစယ်တွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးတရင်ဖော်ပြဖို့ကပို့ပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်လေးသာပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုတော့နိုင်ငံကသတင်းတပုတ်ကိုဆက်ပြီးတော့တင်ပြကြပါမယ်။ American သမ္မတ Donald Trump ကသတင်းမီဒီယာတွေဟာပြည်သူလူထုရဲ့ရန်သူဖြစ်တယ်လို့အကြိမ်ကြိမ်ပြောလို့ရှိပါတယ်။သတင်းမီဒီယာတွေဟာအနည်းငယ်ရှိပြီးတော့ဆက်ဆုပ်ဖွဲ့ကောင်းတဲ့အရာဖြစ်တဲ့ပြင်စစ်ဖြစ်နိုင်တဲ့အထိလဲရှိတယ်ဆိုပြီးတော့သမ္မတထရန့်ကဆွဆွဲထားတာပါဒါကြောင့်လဲအဲ့လိုသမ္မတရဲ့အနေရရှိတဲ့ဆွဆွဲပြောဆိုမှုတွေဟာဆက်ပြီးတော့လက်ခံဖို့မတင့်တော်တော့ဘူးဆိုပြီးတော့အမေရိကန်သတင်းဌာနတွေကတုံ့ပြန်လာနေကြပါပြီတချို့သတင်းဌာနတွေကတော့အရင်တော့ကမလုတ်ခဲ့ဘူးတဲ့ပုံစံမျိုးနဲ့အေဒီတာတွေချင်းချင်းတိုင်ပင်ညှိနှိုင်းပြီးတော့လက်တုံ့ပြန်မှုပြင်ဆင်နေကြတာပါဒီအကြောင်း VOA အင်ပီရိုသတင်းတော့စတီဖာမန်ရဲ့သတင်းပေးပို့ချက်ကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုထောက်ခံသူတွေသာတက်ရောက်တဲ့နိုင်ငံရေးဟောပြောပွဲတိုင်းမှာသတင်းမီဒီယာတွေကိုပြင်းထန်စွာပုတ်ခတ်ပြောဆိုလေးရှိပါတယ်
။ The only negative stories from the fakers back there.
ဒီကမ္ဘာထဲမှာရှိနေတဲ့သတင်းဌာနတွေဟာစန့်ကျင်ဘက်အထုအယောင်သတင်းတွေကိုလွှင့်နေသူတွေဖြစ်ပါတယ်လို့သမ္မတထရမ့်ကပြောသွားတာပါ။အမေရိကန်သတင်းမီဒီယာဌာနကြီးအတော်များများကအမျှတစွာပြစ်မှုဆက်ဆံခြင်းမရှိဘူးလို့သမ္မတကရောအစိုးရအဖွဲ့အတွင်းကသူတွေကပါပြောနေကြတာပါ။သမ္မတကသူတို့အပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဟာလုပ်ငန်းသဘောအရလက်ခံရမယ့်ကိစ္စဖြစ်ပေမဲ့ပြည်သူရန်သူအဖြစ်ကင်မွတ်တတ်တာကတော့ဘလို့မှလက်ခံလို့မရဘူးလို့သတင်းတောက်အများစုကယူဆနေကြပါတယ်။မကြသေးခင်ကပြုတ်လို့တဲ့အင်ပီရိုသတင်းစာရှင်းလင်းပွဲအတွင်း CNN သတင်းတောက် Jim Acosta နဲ့အင်ပီရိုပြောခွင့်ရ Sarah Huckabee Sanders တို့အကြားအပြန်အလှန်ညှဉ်းပန်းမှုဖြစ်ခဲ့တဲ့ကိစ္စဟာသတင်းတောက်တွေဘက်ကဒီကိစ္စအပေါ်စိတ်ပြက်နေမှုကိုပိုပြီးသိတာစေခဲ့ပါတယ
်။ I think it would be a good thing if you were to say right hereat this briefing that the press the people who are gathered in this room right now
အခုဒီအင်ပြူတော်သတင်းစာရှင်းလင်းပွဲလုပ်တဲ့ခန်းမတွေကိုနေ့စဉ်လာပြီးသတင်းယူနေတဲ့သူတွေအစောပိုင်းကခင်ဗျားခေါ်ထုတ်ခဲ့တဲ့အစိုးရအရာရှိတွေကိုမေးခွန်းတွေမေးနေတဲ့သူတွေဟာပြည်သူ့ကြံသူမဟုတ်ဘူးဆိုတာကိုခင်ဗျားအနေနဲ့ဒီနေရာမှာရှင်းရှင်းလင်းလင်းပြောလာရင်ကောင်းမယ်ထင်တယ်အဲ့လောက်တော့ခင်ဗျားအနေနဲ့ကျွန်တော်တို့တွေပြောပြသင့်ပါတယ
် President has made his position known I also think it's ironic I'm trying to answer your question
အင်ပြူတော်ပြောခွင့်ရ Sarah Sanders အနေနဲ့ဒီကိစ္စကိုရှင်းလင်းစွာပြောကြားပေးဖို့ CNN သတင်းတောက် Jim Acosta ကအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အင်ပြူရောပြောခွင့်ရကအဲ့ဒီတောင်းဆိုတဲ့အတိုင်းမပြောခဲ့တဲ့အပြင်သတင်းဌာနတွေကသမ္မတနဲ့အစိုးရအဖွဲ့ကိုဘလို့တိုက်ခိုက်တယ်ဆိုတာနဲ့သူမကိုယ်တိုင်လည်းပုဂ္ဂိုလ်အရဘလောက်အထိတိုက်ခိုက်ခံခဲ့ရတယ်ဆိုတာတွေကိုပြန်လည်ဖြေကြားခဲ့ပါတယ်။သမ္မတနဲ့သတင်းမီဒီယာအကြားတင်းမာမှုတွေဖြစ်ပေါ်နေတဲ့အပေါ် George Washington တက္ကသိုလ်က Francis Snow ကလည်းအခုလိုပြောပါတယ
်။ I have covered white houses myself I've watched this for a very long timeI have never seen and I cannot imagine a situation where there
ကျွန်တော်လည်းအင်ပြူရောမှာသတင်းတောက်ဖြစ်လှုပ်ခုပါတယ်ဒီကိစ္စကိုကျွန်တော်အတော်ကြာကြာစောင့်ကြည့်ခဲ့ပါတယ်အခုလိုသမ္မတနဲ့သတင်းမီဒီယာအုပ်စုကြားမှာအခုလောက်တင်းမာပြီးရန်လိုတဲ့အပြုအမူမျိုးတခါမှမတွေ့ဘူးပါဘူးအများစုဟာသမ္မတဘက်ကစပြီးတိုက်ခိုက်တာတွေဖြစ်နေပါတယ
်ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေဘက်ကလည်းလက်တုံပြန်လာကြပါပြီနိုင်ငံတော်ကသတင်းစာတိုက်300ကျော်ပါဝင်တဲ့သမ္မတထရန့်ရဲ့မီဒီယာအပေါ်ပုတ်ကပ်ပြောဆိုမှုတွေကိုကြာသပတေးနေ့မှာပဲတင်းကြီးတညွတ်ထဲလက်တုံပြန်ခဲ့ကြပါတယ်သတင်းစာလွတ်လပ်ခွင့်အပေါ်ညှပ်ပတ်တဲ့နည်းတွေနဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့မနေ့ကလှုပ်ရှားမှုကိုတော့ Boston Globe သတင်းစာကြီးကဥဆောင်ပြုလုပ်ခဲ့တာပါဒီအစီအစဉ်မှာပါဝင်တဲ့သတင်းစာတိုက်တိုင်းကသမ္မတရဲ့မီဒီယာအပေါ်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့ Editor အပေါ်အသီးသီးကိုတနေ့တည်းမှာတပြိုင်တည်းရေးသားထုတ်ဝေခဲ့ကြတာပါတချို့သတင်းစာတိုက်တွေကသူတို့ရဲ့နိုင်ငံရေးအယူအဆအပေါ်အခြေခံပြီး ပြင်းထန်စွာရေးသားကြတဲ့သူတွေရှိသလိုတချို့တိုက်တွေကတော့သူတို့တိုက်အသီးသီးရဲ့စံတန်ဖိုးနဲ့အညီရေးသားခဲ့ကြတဲ့သူတွေလည်းပါဝင်ပါတယ်။ဒါပေမဲ့မီဒီယာအပေါ်ဝေဖန်သူတချို့ကတော့အများပြည်သူကသတင်းမီဒီယာအပေါ်ယုံကြည်မှုအနေအဆုံးအဆင့်ကိုရောက်နေတဲ့အချိန်မှာအခုလိုလုပ်တဲ့ကိစ္စအတွက်မီဒီယာတွေဘက်ကသဘောထားမကြည့်ဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။သမရရဲ့လုပ်ရအပေါ်လက်တုံ့ပြန်တဲ့ကိစ္စမှာသတင်းစာတွေနဲ့မကပဲအစိုးရဟာပြည်သူအတွက်ပဲဖြစ်ရမယ်။အများပြည်သူအနေနဲ့အစိုးရရဲ့လှုပ်ဆောင်မှုတွေကိုသိပိုင်ခွင့်ရှိရမယ်ဆိုတဲ့ကိစ္စကိုရေဒီယိုနဲ့ရုပ်သံဌာနတွေအွန်လိုင်းကနေသတင်းတင်ဆက်သူတွေအားလုံးကလည်းအဒီတာအဘော်အသီးသီးကိုအတန်လွင့်တာအွန်လိုင်းမှာတင်ပေးတာတွေလုပ်ပေးကြဖို့ရေဒီယိုတယ်လီဗီရှင်းဒီဂျစ်တယ်သတင်းဌာနများအဖွဲ့ကအဖွဲ့ဝင်ထောက်နေရကြောကိုတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ
ကိုဇော်ဝင်လည်းဖြစ်ပါတယ်ဥက္ကအမေရိကန်နဲ့ဆန်တဲ့သတင်းဘုတ်ကိုဆက်ပြီးတော့နားဆင်အောင်ပါပါအမေရိကန်မဲဆန်နာရှင်ပြည်သူတွေအနေနဲ့အချိန်နောက်3လတောင်မလိုတော့တဲ့ကာလမှာသမရတတန်းဝက်ကာလလွတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးကြတော့မှာဖြစ်ပါတယ်ဒီလွတ်တော်ရွေးကောက်ပွဲတွေဟာသမရဒေါ်နယ်ထရန့်အတွက်လည်းအပြောင်းလဲတွေဖြစ်ကောင်းဖြစ်လာနိုင်တာပါမကြခင်တုန်းကပြီးဆုံးသွားခဲ့တဲ့ပနာမရွေးကောက်ပွဲတွေနဲ့ဒီအထူးရွေးကောက်ပွဲရလဒ်တွေကိုကြည့်လို့ရှိရင်အင်အားအပြည့်နဲ့လှုပ်ရှားလာနေတဲ့ဒီမိုကရက်တွေနဲ့သမရထရန့်ကိုအစဉ်တစိုက်အားပေးထောက်ခံလာသူတွေအကြမ်းပါဒီနှစ်ဖက်ကွဲပြားနေတဲ့တိုင်းပြည်ဖြစ်လာမယ့်ဒီဖြစ်လာမဲ့ပုံစံကိုလာမဲ့နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေကဒီနိုင်ငံရေးရအကျိတ်နဲ့ရှင်ပြိုင်မဲ့ပွဲတွေအနေနဲ့ဖြစ်လာတော့မှာပါ VO သတင်းတော့ဂျင်မလုံးပြပို့တဲ့သတင်းကို map computer တင်ပြပါလိမ့်မယ
်သမရအယူတော်အပြင်ဘက်မှာဟာတာတယုတ်စာရိုစီအိုဒိုနယ်အပါအဝင်သမရထရမ့်ကိုစန့်ကျင်သူတွေစုဝေးပြီးတော့တယုတ်ပြအမှုပညာတွေနဲ့ဆန္ဒပြနေကြတာပ
ါ Let the president know in no uncertain terms that we are alone
Tomorrow ရှင်တန်နေတယ်노ကြားနေတယ်ဆိုတာကိုသမရထရမ့်ရှင်းရှင်းလင်းလင်းသိစေရပါမယ်ကျမတို့အမြဲရှိနေမှာပ
ါမကြခင်ကကျင်းပခဲ့တဲ့ပနာမရွေးကောက်ပွဲတွေနဲ့အထူးရွေးကောက်ပွဲရလဒ်တွေကိုကြည့်ရင်ဒီမိုကရက်တီဟာထရမ့်စန့်ကျင်ပြတ်သားတဲ့သတင်းစကားတွေသုံးပြီး노ဝင်ဘာလွတ်တော်ရွေးကောက်ပွဲတွေအတွက်လှုပ်ရှားနေတာကိုတွေ့ရမှာပ
ါ People are standing up they are fighting
ဤသူတွေကစက်ပြီးလက်မခံကြတော့ပါဘူးဒီတိုင်းမိကြီးကိုနိုင်ငံရေးနဲ့စီးပွားရေးအရာပြုပြင်ပြောင်းလဲဖို့အားလုံးအတူလက်တွဲပြီးဆောင်ရွက်သွားကြမှာပါ
။သမ္မတဒေါ်နယ်ထရမ့်ကလည်း Republican တွေရဲ့ကိုစားအပြင်းထန်မဲဆွယ်လှုပ်ရှားနေပြီးတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာ Democrat တွေအသာစီးရနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေအတိုင်းဖြစ်မလာအောင်ကြိုးပမ်းနေပါတယ်
။ America is respected again and America is winning again.
American ပြည်တော်စုသားပထမဦးစားပေးဖြစ်ရမယ်ဆိုပြီးဆောင်ရွက်ခဲ့တာကြောင့်အခုဆိုရင်အများယုံကြည်ကိုးစားမှုနဲ့အောင်မြင်မှုတွေပြန်ရလာခဲ့ပါပြီ
အခုလိုသမရပြောတဲ့အတိုင်းတန်ရောင်လိုက်ပြောသူတွေမှာတော့ Ohio ပြည်နယ် Republican Auditor အမတ် Jim Jordan လည်းပါပါတယ
် Embassy has gone to Jerusalem and the hostages have been returned from
American တန်ရောင်ကို Jerusalem ကိုရှေ့ပြောင်းနိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြန်ပေးဆွဲထားသူတွေလည်းပြန်လွတ်လာခဲ့ပါပြီဒါတွေဟာသမရကြီးရဲ့ခေါင်းဆောင်မှုအောက်မှာဖြစ်လာတာတွေပါ
ဒါပေမဲ့လည်းသမရသက်တမ်းဝက်မှာကျင်းပတဲ့လာမယ့်လွတ်တော်ရွေးကောက်ပွဲတွေဟာသမရထရမ့်ရဲ့ Republican တွေအတွက်စိန်ခေါ်မှုများတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Bipartisan Policy Center ကလေ့လာသုံးသပ်သူ John Fortier ကပြောပါတယ
် So I think they'll get some of their voters out but I think it'd be hard to overcome
သူတို့ပေါ်ထောက်ခံသူတချို့ရော့ကျသွားနိုင်တယ်လို့ကျွန်တော်ထင်တယ်သူတို့ကိုထောက်ခံသူတွေ Democrat တွေဘက်ပါမသွားအောင်လုပ်ဖို့ကလည်းခက်နိုင်ပါတယ်ဆိုတော့ Democrat တွေအောက်လွှတ်တော်ကိုလှမ်းမိုးလာနိုင်မဲ့တကယ်အခွင့်အလားမှာအပြည့်အဝမလွှမ်းမိုးနိုင်တော့မှအောက်လွှတ်တော်အမတ်ကြီးကအတော်များများသူတို့ရနိုင်ပါတယ်
။နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်ရအနိုင်ရအောင်သမ္မတထရမ့်အနေနဲ့အထောက်အကူပေးနိုင်တာမျိုးဖြစ်ကောင်းဖြစ်နိုင်တဲ့အချိန်ထဲမှာပဲသူ့ရောက်မဲ့ဒီမိုကရက်တွေအသာစီးရသွားတာမျိုးလည်းဖြစ်နိုင်တယ်လို့ Brookings သုတေသနဌာနကဂျွန်ဟူတက်ကသုံးသပ်ပါတယ်
။ In many races throughout the country the president's input is likely to be more harmful than good
နိုင်ငံတော်ရှင်ပြိုင်ပွဲတော်တော်များများမှာသမ္မတရဲ့အပြောဆိုတွေကြောင့် Republican ကိုယ်စားလှယ်ရအကောင့်ထက်အဆိုးပိုကျုံနေရပုံရှိပါတယ်။သမ္မတအနေနဲ့ဘဲပီနဲ့ဘဲဒေတာလောက်ကိုပဲသွားပြီးမဲဆွယ်လှုပ်ရှားမယ်ဆိုတာမျိုးတတိထားလှုပ်ဆောင်ရင်ပိုကောင်းပါလိမ့်မယ်
။လူလူစစ်တမ်းတွေအရထရမ့်ကိုထောက်ခံတဲ့အလို့သမားလူထမ်းစာအများပြားဆက်ရှိနေသေးတယ်ဆိုပေမဲ့လည်းအမျိုးသမီးတွေနဲ့စင်ကြေပုံးတွေပြည်သူတွေအတော်များများကတော့ Republican တွေကိုဆက်ပြီးတော့ထောက်ခံမဲ့အခြေအနေမတွေ့ရဘူးလို့လေးလာသုံးသက်သူ Michael Baron ကပြောပါတယ
်။ It's clear that a lot of what shall we say high education upscale voters of
Canada လူကုန်နံမဲဆန္ဒရှင်တွေကြားမှာ Donald Trump နဲ့ Republican Party ပေါ်မှာပြင်းပြင်းထန်ထန်ဆန့်ကျင်မှုတွေအများကြီးရှိနေတာရှင်းပါတယ်။လာမယ့်ယူကော့ပွဲမှာမဲပေးဖို့သူတို့တွေဆေးအားထက်သန်နေကြတာပါ
။ပိုပြီးတည်ကြလာတာတခုကတော့လာမယ့်လွတ်တော်ယူကော့ပွဲတွေဟာသမ္မတ Trump ကိုကြိုက်မကြိုက်လူလူဆန္ဒခံယူတဲ့ပွဲတစ်ခုအဖြစ်ပါတီကြီးနဲ့ရဲစလုံးကတက်ကြွလှုပ်ရှားသူတွေကရှုမြင်ထားကြတာပဲဖြစ်ပါတယ်ရှင်
။ Mac Computer ပြောကြတာပါ။ မကြသေးခင်တုန်းကကျင်းပပြီးစီးသွားခဲ့တဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိဒီမိုကရေစီနည်းလမ်းမကျတဲ့အပြင်မတမာမှုတွေနဲ့ပြည့်နေတယ်ဆိုပြီးတော့ဒီလိုလို့ရက်တွေလုံဆောင်တဲ့နေရာမှာပအဝင်ပတ်သက်သူတွေအပေါ်မှာပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုအမေရိကန်ဆိုရကချမှတ်လိုက်ပါတယ်ဒါပေမဲ့ဒီလို့ရက်ကဘလောက်ထိထိရောက်မှာလဲဆိုတော့ဒီမေကွန်းထုတ်တာရှိတယ်လို့မျိုးတိုက်ခန့်တဲ့အနာဂတ်ကလည်းမရေမရာရှိနေတော့မှာပဲဒီအကြောင်း VOA သတင်းတော့ Victor Betty's ရဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်
။ပြီးခဲ့တဲ့လကလုပ်တဲ့ကမ္ဘောဒီးယားယူကော့ပွဲမှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကလွှတ်တော်အမှတ်နေရာ125နေရာသလုံးကိုအနိုင်ရတယ်လို့ကမ္ဘောဒီးယားယူကော့ပွဲကော်မရှင်ကကြေညာထားတာကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အုပ်ချုပ်ရေးနောက်ထပ်9နှစ်တက်တန်းထပ်တိုးသွားပါပြီ။ဇူလိုင်လ29ရက်နေ့ကလုပ်တဲ့ယူကော့ပွဲမှာတည်သာထင်ရှားတဲ့အတိုက်ခံပါတီတွေမပါတယ်လို့တရားဝင်မှုမရှိဘူးလို့နိုင်ငံတကာလေ့လာသူတွေကပြစ်တင်ရှုတ်ချထားကြပါတယ်။ဒီရွေးကောက်ပွဲကျင်းပဖို့အပေါ်ကြီးနက်မှုမရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကဗိုလ်ထုနေမှာပဲအရေးယူမှုတွေချမှတ်လိုက်ပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီကိုထိခိုက်ပျက်စီးအောင်လှုပ်ဆောင်သူတွေကိုထတ်ထည့်ပြီး2019ခုနှစ်ဒီဇင်ဘာလ6ရက်နေ့ကချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုတိုးချဲ့ချမှတ်လိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကဗိုလ်ထုနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။
The expanded entry restrictions may apply to individuals both within and outside the Cambodian government who are responsible for the most notable anti-democratic actions taken in the run-up to the July 29th election.
In certain circumstances, the government will also be able to do this. The government will also be able to do this. Cambodia is also able to do this. The government will also be able to do this.တချို့ဖြစ်ရတယ်မှာဆိုရင်သူတို့ရဲ့အနည်းဆုံးမိသားစုဝင်တွေပါဒီကန့်သက်ချက်တွေနဲ့အကျုံးဝင်နိုင်ပါတယ်။တခြားလွတ်လပ်တဲ့သတင်းမီဒီယာတွေအရက်ဖက်လူမှုအဖွဲ့တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလှုပ်ဆောင်နိုင်ရေးအတားအဆီးမရှိဘဲခွင့်ပြုပြီးတော့အမျိုးသားပြည်လဲတည်မြဲရေးဖြစ်လာဖို့အတွက်လက်တွေ့လုပ်ရက်တွေလှုပ်ဆောင်ဖို့ကမ္ဘောဒီးယားအစိုးရကိုကျမတို့ထပ်ပြီးတောင်းဆိုပါရစေ
။ဒါ့အပြင်ကမ်ဆိုခါနဲ့တခြားနိုင်ငံရဲ့အကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးအတိုက်အခံတွေကိုပိတ်ပင်ကန့်သတ်ထားတာတွေအဆုံးသတ်ဖို့ကိုလည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုထားပါတယ်။ဒီလိုပြည်ဝင်ဗီဇာကန့်သတ်ချက်ကထိရောက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကပြောပါတယ်။တတိယရောလုံနိုင်တဲ့တခုတည်းသောအတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကေတင်ရေးပါတီ CNRP ကိုတရားရုံးချုပ်ကပြီးခဲ့တဲ့နှစ်မှာဖျက်သိမ်းပစ်ခဲ့ပါတယ်။ပါတီခေါင်းဆောင်ကမ်ဆိုခါကိုလည်းနိုင်ငံတော်ပုံကံမှုနဲ့စက်တင်ဘာလကလေးကထောင်ချထားတာပါ။လွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိတဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာအရှိတော်အစဒေသမှာဖြစ်နေကြယူကော့ပွဲပုံစံကိုထင်ဟပ်နေတယ်လို့ဩစတြေးလျနိုင်ငံမိုနက်စ်တက္ကသိုလ်ကအက်ပါမောခဒေးဗစ်ချန်ဒလာက VOA သတင်းတော့ Victor Beatty နဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောပါတယ
် Is it a resemble elections held in many parts of Southeast Asia that are even more severe on opposition such as in
Vienna နဲ့ထိုင်းနိုင်ငံတွေမှာလို့အတိုက်ခံတွေကိုဝေပြိုင်ခွင့်မပြုဘဲပိုပြီးတော့အမှပြင်းပြင်းထန်ထန်ဖိနှိပ်တဲ့အရှိတော်အစဒေသတခြားနေရာတော်တော်များများကယူကော့ပွဲတွေနဲ့ဆင်တူပါတယ်လွတ်လပ်မျှတမှုမရှိတဲ့ရွေးကောက်ပွဲလှုပ်တာကရှေးတောင်အာရှမှာအလေးထားလို့ဖြစ်လာနေတာပါဒါမှန်တယ်လို့ကျွန်တော်ပြောနေတာမဟုတ်ပါဘူးဒါပေမဲ့ဒါဟာကြဲကြဲပြက်ပြက်ဖြစ်နေတဲ့တွင်ပြင်လက္ခဏာတစ်ခု
အမေရိကန်ရဲ့အရေးယူလှုပ်ဆောင်ချက်ကရောကမ္ဘောဒီးယားနိုင်ငံရဲ့အပေါ်တက်ရောက်မှုရှိမှလားဆိုတာသူ့အနေနဲ့တော့မသေးကြလာဘူးလို့လဲပါမောခချန်ဒလာကပြောသလိုကမ္ဘောဒီးယားတိုက်ခိုက်တွေရဲ့အနာဂတ်နဲ့ပတ်သက်လို့လဲတိတ်ကြီးအကောင်းမမြင်လာပါဘူးအခုထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင်အများပြားနောက်ဆုံးကျလွတ်မြောက်လာမှာဖြစ်ပြီးနိုင်ငံအာဏာအားလုံးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ဝန်ကြီးချုပ်ကိုရင်ဆိုင်ဖို့ကြောက်ရွံ့ကြလိမ့်မယ်လို့ပေါမောခချန်ဒလာကမြင်ပါတယ်။အတိုက်ခံတွေအတွက်လွှတ်တော်တွင်မှအမတ်နေရာတနေရာမှမရှိသလိုအစိုးရကိုထိတဲ့ရင်ဆိုင်နိုင်ဖို့လွှတ်တော်ရဲ့အကာအကွယ်လည်းရှိမနေဘူးလို့ပေါမောခချန်ဒလာကသုံးသပ်ပါတယ်ခင်ဗျာ
။ကိုချိုသိန်းကျေးဇူးတင်ပါတယ်ခင်ဗျာ။အခု VOA အမေရိကန်တန်ရဲ့တောက်ကြနေမနခင်စီစဉ်တွေကိုတော်ရှင်များနားဆင်နေကြတာဖြစ်ပါတယ်။မကြခင်မှာလည်းဒီကြက်မာရေးနဲ့တိုင်းရင်သတင်းလောစီစဉ်တွေကိုထုတ်လွှင့်ပေးတော့မှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တာမြန်မာပိုင်းက2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဒီ line to meter 3040 48အပြင်လိုင်းလမ်းမီတာ190 kHz 1595တို့ကနေပြီးတော့တို့ချက်ထုတ်လွှင့်ပေးနေတယ်လို့မျိုး VOA Facebook စာမျက်နှာကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင
်ကျွန်တော်တိုင်းသားစီလုံးညီညွတ်ရေးကိုတိဆောက်နေတယ်ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုဆော်ရမ်းမှုပါဒီမကြာမှဘယ်လိုကနေကြိစားဖြစ်တယ်တနည်းအားဖြင့်အတိုင်းတိုင်းဆိုင်ဆိုင်နဲ့လုပ်တာဖြစ်တယ်
ဒီအကြောင်းပြေဆိုကတော့တိုင်းရင်သတင်းလွှာအစီအစဉ်မှာမကြခင်ကြားပါလိမ့်မယ်။ကျမ်းမာရေးကဏ္ဍမှာတော့သဘင်မကျွတ်အောင်ဘလို့လောက်ကြမယ်ဆိုတော့ကိုနားဆင်ကြမှာပါ။အခုတော့မနေ့ခင်းတိုင်းဒေါ်လာတန်စီစဉ်တင်ဆက်ပေးနေတဲ့ American Indian 3နှုန်းဒီကိုနားဆင်ကြပါခင်ဗျာ။
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ခရုံရဲ့ဓာတ်ရိုက်အသေးပဲကတော့ဖီစီမဟုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဖီစီတာမဟုတ်ပြီးသတိပေးရကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်အီဒီယမ်ဆိုတဲ့သဘိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲစီတရလုံငန်းကွင်းစသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘန္နာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီးမြင့်တွေချိုးဖောက်တာမျိုးစသဖြင့်မလုတဲ့မလုထိုက်မလုအပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်ဒီမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအားဖြင့်ကို့အထက်အရာရှိကကျွလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုတယ်လို့တခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ကျမကြီးလည်းရောက်ပါပြီဒီတစ်ပတ်ကျမကြီးကတော့သဘင်ကျွတ်ချင်းအကြောင်းတင်ပြထားပါတယ်လူတွေအမျက်နှိုးထားတဲ့သဘင်ဟာပြုပြင်ထိမ့်သိမ့်မှုအားနေတာနဲ့ယောဂါတွေကြောင့်ကျွတ်လစ်ရှိပေမဲ့ကာကွယ်နိုင်တာတွေလည်းရှိတယ်လို့အရေးပြအထူးကုတွေကဆိုကြပါတယ် ဇပင်ကျွတ်တာကိုဘလို့လို့တည်နိုင်ပြီးတော့ဘလို့ပြုပြင်ထိန်သိမ်းမှုအားနည်းတာကြောင့်ဇပင်ကကျွတ်ရတာလဲဘယ်လိုကာကွယ်မှုတွေရှိနိုင်တယ်လဲဆိုတဲ့အကြောင်းမြန်မာနိုင်ငံကရေပြအထုကူဆရာဝန်ကြီးဒေါက်တာစောဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ရေပြအထုကူဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီစပင်ကျွတ်တာကလူတော်တော်များများမှာဖြစ်လေရှိတာပါဆရာနော်အဲ့ဒီခါကျတော့အဲ့စပင်ကျွတ်တဲ့အကြောင်းလေးကိုနည်းနည်းစပြီးတော့ရှင်းပြပေးပါလား
ဟုတ်ပါတယ်စပင်ကျွတ်တာကတော့ဒါလူတိုင်းအများသူထားတဲ့အရာတစ်ခုတစ်ခုပဲပေါ့နော်ဒီလူတိုင်းအတွက်အရေးကြီးလို့လည်းလေးထားကြတယ်အများသူထားကြတယ်ပြုပြင်ကြတာပေါ့နော်ဒါပေမဲ့ကန်ဆိုးခြင်းတဲ့အခါကျရင်တချို့အချိန်လေးတော်တော်များများတချို့ဆိုရင်လည်းယောဂဒီကြောင့်တခါကြလေလဲဒီစပင်ကိုယူဆိုင်ပေါ်မမှန်တာကြီးကြောင့်ဒီစပင်ကအများကြီးရော့ကုန်တယ်အဲ့ဒါကိုစပင်ကျွတ်တယ်လို့ကျွန်တော်တို့ခေါ်ကြတာပေါ့နော်။ဟိုမှာ BP ရင်းနဲ့ဖြစ်စီ brush တိုက်ရင်းနဲ့ဖြစ်စီဒီစပင်ကြီးအများကြီးကျွတ်ထွက်လာတဲ့အခါကျရင်ဒါမှမဟုတ်လေသူ့အလိုလိုအိရာထားလိုက်တဲ့အခါမှာခေါင်းမှာစပင်ကြီးကျွတ်နေရာတွေကိုတွေ့တဲ့အခါဒါမှမဟုတ်လေကိုယ့်အကောင်ခေါင်းပြင်းနဲ့စပင်ပါလာတာကိုသတိပြုမိတဲ့အခါဆိုရင်တော့ကြည့်ကြတယ်တခုခုတော့ဒီစပင်နဲ့ပတ်သက်ပြီးဖြစ်နေပြီ
ဟုတ်ကဲ့ဆရာရေဒီစပင်ရဲ့ပုံမှန်ဖြစ်စဉ်လေးကိုနည်းနည်းစပြီးတော့ထပ်ရှင်းပြပေးပါလား
စပင်ကကိုကန္နာရဲ့အင်္ဂါအရေပြားရဲ့အင်္ဂါတခုဆိုတဲ့အခါကျတော့ပုံမှန်ကြီးသွားပြီးတော့လှုပ်ရှားနေတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ခေါင်းပေါ်ရှိတဲ့စပင်လေးကိုယူတွက်လိုက်တဲ့အခါမှာစပင်စုစုပေါင်းတသိန်းနဲ့တသိန်းခွဲကြာဒီတယောက်စီမှာရှိတယ်လို့ဆိုတယ်အဲ့ဒီအထဲထဲမှာ90ရာခိုင်နှုန်းတော့ကတစ်ချိန်လုံးကြီးသွားပြီးတော့ရှည်ထွက်နေတယ်အဲ့လိုရှိရအောင်ကနေရောဒီအဆက်မပြတ်ပေါ့နော်စပင်တပင်ဟာရှည်ထွက်နေတာနှစ်နှစ်ကနေ6နှစ်အတွင်းလောက်ထိကြာတယ်အဲ6နှစ်အဲ့ဒီလောက်ကြာတော့မှရှည်တဲ့ဥစ္စာရပ်သွားတယ်ပြောရမယ်ဆိုရင်အဲ့ဒီစပင်တပင်ချင်းကအသက်ကြီးသွားတဲ့အခါမှာစပင်ရှည်တာကိုရပ်သွားပြီးတော့ resting stage ခေါ်တာပေါ့နော်နားနေတဲ့အခြေကိုရောက်သွားတယ်အဲ့အဲ့ဒီနားနေတဲ့အချိန်ကနေ2လ3လလာနေငယ်လောက်နားပြီးအဲ့ဒီစပင်ကအမြင့်ကနေတည်ပြီးတော့ကျွတ်ထွက်သွားတယ်ပြီးတဲ့အခါကျတော့အမြင့်အပြင့်လေးပြန်ပေါ်လာတယ်တခါသပင်အပြည့်ပြန်ပေါက်လာတာပေါ့နော်ဒါသပင်တပင်ရဲ့ပုံမှန်ဖြစ်ခင်ပါအဲ့တော့ခုနကအစူးစူးပေါင်းသပင်နဲ့သပင်ကိုးစားရှိတဲ့သပင်မျိုးတွေမှာဒီနေ့တနေ့ကိုအလုံးမျိုးကျွတ်ထွက်သွားတယ်ခြေလာရက်ပြီးတော့ cycle ပြီးသွားတဲ့သပင်ကဒီနေ့ကို90ရက်နေတရားကြာရှိတယ်ရှိတဲ့အတွက်ကြောင့်မို့ဒီနေ့ကို90ရက်နေတရားကြာသပင်မျိုးပုံမှန်ကျွတ်ထွက်နေတယ်အဲ့ဒီလောက်ထိကစိုးရင်ကြမရှိဘူးအဲ့ဒီအရေးတော့က90ရက်နေတရားကြာထက်ပိုများမယ်ပိုလဲစိုးလာမယ်အမှုစပင်ပါလာတာအញ្ញံလာနေဆိုရင်တော့တာမန်တဲ့စပင်ကျွတ်ထွက်နေပြီအဲ့လိုမျိုးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြပြတင်တာပေါ့
ဟုတ်ကဲ့အခုလိုဒီစပင်ကျွတ်လာပြီဆိုလို့ရှိရင်ဒီဖြစ်ရခြင်းအကြောင်းတွေဆရာအစကပြောခဲ့တဲ့ထဲမှာဒီစပင်ထိမ့်သိမ့်မှုမှားယွင်းတဲ့အနေအထားနဲ့နောက်ဒီစပင်ကျွတ်တဲ့ယောဂါတွေနဲ့ပတ်သက်လေးရှိတယ်ပေါ့နော်အဲ့ဒီခါကျတော့ဒီစပင်ထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေလေးတွေကိုစပြီးတော့ရှင်းပြပေးလို့ရမှာဆရာ
အဲ့ပြောပြမယ်ပြောပြပြီးတော့မှားယွင်းတာကိုဒီခါလေးပဲဟိုမဖြစ်အောင်ဘယ်လိုပြုပြင်မယ်နေတိုင်းမယ်ကာကွယ်မယ်ဆိုတာလေးပါတွဲပြီးတော့ပြောလိုက်မယ်အဲ့တော့ဒီဆိုရင်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်သပင်ဟိုတာအမြဲတမ်းပြုပြင်နေလို့ရှိတာပေါ့နော်။တနည်းအားဖြင့်ပြုပြင်နေဆိုတာကသပင်ဟိုဟာလိမ့်မယ်တရားလိမ့်မယ်ဆေးဆိုးမယ်အယောင်ချွတ်မယ်အဲ့ဒါတွေပါတာပေါ့။တနည်းအားဖြင့်ဆိုရင်သပင်ဟာဓာတုဗေဒပစ္စည်းတွေနဲ့အမြဲတစေထိတွေ့နေတာပေါ့နော်။အဲအဲ့ဒီထိတွေ့နေတဲ့ပစ္စည်းတွေမှာသပင်ဆိုးဆီးတွေ၊အယောင်ချဲဆီးတွေ၊အယောင်ချွတ်ဆီးတွေ၊ကြောင်ဆီးတွေ၊ကောက်ဆီးတွေမျိုးစုံပါတယ်။အဲ့တော့အဲ့ဒီဆီးတွေကမှန်မှန်ကန်ကန်အသုံးပြုတတ်ရင်ပြဿနာဖြစ်တာအများကြီးပါတယ်။ဒါပေမဲ့မှန်မှန်ကန်ကန်အသုံးမပြုမိတဲ့အခါကျရင်သပင်ရဲ့တိဆောက်ပုံဖျက်ဆီးလိုက်သလိုဖြစ်သွားတယ်။ဆိုလိုချင်တာသပင်ပျက်စီးသွားတယ်။အဲဒါကြောင့်မို့လို့ဒီလိုပစ္စည်းတွေကိုအသုံးများတာ၊ရမ်းပြင်းတာ၊ကိုယ်သပင်တဲ့ရမ်းပြင်းတာသုံးမိတာ၊ဒါမှမဟုတ်ထားမယ့်အချိန်တဲ့အကြာကြီးသုံးမိတာ၊တစ်ခါဒီမှာလည်းတစ်နေ့တုန်းနှစ်ခါသုံးမိတာ၊ဒါမှမဟုတ်ဆေးဆိုးတဲ့အခါမှာတမျိုးဆိုးပြီးတော့နောက်မကြိုက်လို့ဆိုပြီးတော့တတ်ဆိုးမိတာစသဖြင့်မျိုးစုံရှိတာပေါ့။ဒါကြောင့်မို့လို့ဒါမျိုးတွေသုံးပြီးတော့စပင်ကျန်းနဲ့ကျွတ်လွယ်ပြတ်လာတယ်ဆိုရင်အဲဒီခုနအခုသုံးနေတဲ့စပင်ပြုပြင်တဲ့ပစ္စည်းတွေကိုခဏရပ်ထားဖို့လိုတယ်ဆိုတာကိုပထမဆုံးပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်ဟုတ်ကဲ့ပြပါဆရာ
ကိုကျွန်တော်တို့စပင်ပြစ်တဲ့အခါမှာပြင်ဆင်ပြီးအမြဲပြစ်ထားတာလို့ပုံစံမျိုးဆိုရင်စပင်အမျိုးကိုလိန်ထားတာပေါ့နော်ပြီးတော့ဆွဲရှာအားနဲ့ဆွဲဖိအားနဲ့ဆွဲထားတဲ့အတွက်ကြောင့်မလို့အဲ့လိုပုံစံကြီးကစပင်ကျွတ်စေတတ်တယ်အတူတူခေါင်းရဲ့ဘေးဘက်ပေါ့နှထင်လိုနေရာစပင်ကပုံပြီးကျွတ်လွယ်တယ်ဒါမှမဟုတ်လို့ကိုယ်ကစပင်ကျွတ်နေတယ်ကျင့်စဉ်ရအနည်းကျက်တတ်တယ်ဆိုရင်ပုံစံအပြောင်းအလဲလေးလုပ်ပြီးတော့ထားခြင်းနဲ့ပြုပြင်ခြင်းနဲ့နောက်ထပ်အဖြစ်များတာတွေကတော့ခေါင်းချော်တာများတာ BP တာများတာ
rush တိုက်တာများတာတွေရာလေသပင်းကိုပျက်စီးပြီးတော့အကျုပ်များကြီးတယ်ဗျ။ဘောင်းချော်ပြီးတဲ့နောက်မှာ conditioner သုံးရင်ခေါင်းဖိတဲ့အခါပုံမင်းနိုင်တာပိုလွယ်တယ်။သပင်းအားစုံရင်ပိုပြီးတော့ကျွတ်လွယ်တာကြောင့်အဲဒီခေါင်းချော်ပြီးရင်ပုံမှန်နဲ့ကျန်းကျန်းတုတ်တာမျိုးကျန်းကျန်းပြီးတာမျိုးရှောင်သိမ့်ပါတယ်။အဲတချို့ဆိုရှိတယ်ဒီနေ့ကိုအချက်တရားပြီးပြီးရင်သပင်းတန်းနေဆိုပြီးတော့သပင်းရောပြီးတာတွေအများများတယ်အဲ့ဒါကိုမယုံပါနဲ့ဒီသပင်းတော်မှပို့ပြီးတော့ကျွတ်လွယ်သေးတယ်ဗျတကယ်တော့အသွားတုံးတုံးဘောင်းပြည့်အခါမှာအယိုးကျဲကျဲပြီးမျိုးတော်မှယူချေပြီးတော့အုံပြူတင်နေချွန်ချွန်စိတ်စိတ်အလုံးလိုပြီးတွေမျိုးတွေဆိုရင်သပင်းမျိုးအားနဲ့ပြီးဆောင်ဆိုပြီးတော့သပင်းကိုကျွတ်တတ်တယ်ဒါမှမဟုတ်ခေါင်းပြည့်ရဲ့ပုံစံကောင်းချော်တဲ့ပုံစံ brush နိုင်တဲ့ပုံစံတွေရလေဒီပုံစံအမှားတွေရှိတဲ့အတွက်အဲ့လိုမျိုးအမှားတွေနဲ့ဆိုရင်သပင်ကျွတ်တဲ့လေဆိုအကူပြီးထားခြင်းနဲ့ပြန်ပြီးပြုပြင်လို့ရတာပေါ့နော်နောက်တစ်ခါ
ဟုတ်ကဲ့ဆရာဒီညမှာဒီကောင်းချော်ရည်နဲ့ပတ်သက်ပြီးတော့ဘလို့ဘလောက်အချိန်လောက်ရှော့တင်လဲဆရာခုနဗေးဖေးတယ်လို့ပေါ့နော်အများကြီးမဖေးမရအောင
်အဲ့ဒါကလေဗျပြောရမယ်ဆိုရင်တက်တက်တကန်းတော့ပြောလို့ရတယ်ဆိုတော့ဒီနောက်ဟိုဆိုတော့တော့တော့ဒီတယောက်တယောက်ကတော့ပြန်ပြန်ချင်းတော့မတူဘူးပေါ့လေဒီချိန်ကနေ၃နှစ်ဒီတပတ်ကိုရှော့လို့ရတယ်လို့ပဲအကြံဉာဏ်မှတ်ထားလိုက်ရင်ရပါတယ်
ဟုတ်ကဲ့ဆရာဟုတ်ကဲ့တော့နောက်
ကျွန်တော်တို့ဇဝင်ထိမ့်သိမ့်တဲ့အကြောင်းပြောနေတာပေါ့နော်အဲ့ဒီမှာမျိုးရိုးကြောင့်ဇဝင်ထိပ်ပြောင်တာရှိတယ်ဇဝင်ကျွတ်တာရှိတယ်အဲ့ဒါတွေရတယ်အဖြစ်များတယ်ဗျအဲ့ဒါကြီးကတော့ဟိုတင်းတင်းမမှန်လို့လည်းမဟုတ်ဘူး။ဘာမှပြောသုံးတဲ့ပစ္စည်းတွေပြင်းထန်လို့လည်းမဟုတ်ဘူး။ကိုယ့်ရဲ့မျိုးကြောင့်သပင်ကျွတ်နေတာ။မိခင်နဲ့ဖခင်နှစ်ဖက်လုံးကဗီဇာကြောင့်ဖြစ်နိုင်တယ်။မိန်းမတွေမှာဆိုရင်တော့ထိပ်ပြောင်တာတဲ့သပင်ပါတဲ့ပုံစံမျိုးပိုဖြစ်များတယ်။ယောက်ျားတွေမှာဆိုရင်တော့ထိပ်ပြောင်တာမျိုးပိုဖြစ်များတယ်။တချို့ဆိုဆယ်ကျော်သက်အသက်20ကျော်30ကျော်အဲ့ဒီလောက်မိခင်ကလေးရောဥစားဖြစ်တဲ့လူတွေရှိတယ်။အဲ့တော့မျိုးကြောင့်ဒီသပင်ပါတာထိပ်ပြောင်တာတော့ရက်ပြန်တော့လုံးလို့မရဘူး။ဒါပေမဲ့သပင်တန်နဲ့မီနောက်ဆီဒီလို့ခေါ်တဲ့ဆေးရည်ရှိတယ်ဗျ။အဲ့ဒါလေးပြန်ပြီးလိမ့်ပြီးရင်တော့သပင်ပါတာကိုတက်တာစီတယ်သပင်တန်တာပေါ့နော်။အဲနောက်ယောက်ျားရည်အတွက်ဆိုရင်ထရိနာစထရိုက်လို့ခေါ်တဲ့ဆေးကိုဖျောင်းနဲ့တိုင်ပင်ပြီးတောက်လို့ရတယ်။အဲ့ဒါလည်းသပင်ကျွတ်တာကိုတက်တာစီတယ်။
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကျမရဲ့စီစဉ်ကိုကိုဝင်းမင်းတင်ဆက်ပေးကြတာပါအခုတော့အပတ်စဉ်စီစဉ်တင်ဆက်ပေးနေကြတိုင်းရင်းသတင်းလွှာကဏ္ဍရောက်ပါပြီနားဆင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတပ်မတော်ကုစလင်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုကိုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရှေ့ဆိုင်လိုက်ပါတယ်ပွဲချင်းပါခွင့်မတောင်းပဲကရင်အာဇာနည်နဲ့အထိမ့်မှအခမ်းအနားကျင်းပလို့ KNU ခေါင်းဆောင်ပိုင်းဖြစ်တဲ့ဗထုမန်းကြီးမောင်အပါဝင်ပွဲပြည့်မြောက်ရေးကော်မတီ၅ဦးကိုဟင်္ဒရာခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်နဲ့လက်ရှိတိုက်ပွဲဝင်နေတဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံဖို့ချိန်ဆထားကြပြီးမဲ့အစိုးရဘက်ကအကြောင်းပြချက်မရှိရွှေ့ဆိုင်လိုက်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူးကြီးနော်ဘူးကပြောပါတယ်ကနဦးကဩဂတ်စ်လဒုတိယပတ်မှာတွေ့ဆုံဖို့သဘောတူထားကြတာပါမြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအန်းပလောင်မျိုးနဲ့လူမျိုးရေးတပ်မတော် TNLA ကသတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူးမိုင်းအိုက်ကျော်ကလည်းအဆိုပါတွေ့ဆုံမှုဟာနဦးနဲ့ဖက်တွေ့ဆုံမှုဆန္ဒရှိခြင်းဖြစ်ကြောင်းလက်ရှိအချိန်အထိတော့အစိုးရတပ်မတော်ကတိကျတဲ့ရက်ချင်းမျိုးမပေးသေးကြောင်းရက်ချင်းတိတိကျကျနဲ့ကမ်းလှမ်းတာမျိုးလည်းမရှိသေးကြောင်းပြောပါတယ်ဦးသိန်းစိန်အစိုးရခေတ်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန့် MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုငြိမ်းချမ်းရေးလက်ခံဆွေးနွေးမှာမဟုတ်ပဲလက်နက်ပဲချရမယ်လို့ပြောကြားထားပေမဲ့တရုတ်အစိုးရကြားဝင်ပေးမှုကြောင့်ဒေါန်ဆန်းစုကြည်အစိုးရခေတ်မှာတွေ့ဆုံမှုတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ
် ERB တိုင်းဟိန္ဒရာမြို့နယ်မှာကရင်အာဆာနီနဲ့အခမ်းအနားဦးဆောင်ခြင်းပတ်တူ၅ဦးကိုပွဲချင်းပခွင့်မတောင်းခံတဲ့အတွက်ရက်ကျေးဥပဒေပုံမှန်27နဲ့အမှုဖွင့်တရားစွဲဆိုသွားမယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောကြားလိုက်ပါတယ်အဲ့ဒီတရားစွဲဆိုခံရမဲ့သူ၅ဦးထဲမှာတနင်္ဂနွေလောအပြစ်ခတ်ရက်စည်းရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်မြို့တအစီယုံကောင်းဆောင်ပိုင်းတူဦးဖြစ်တဲ့ပတုံမန်းငိမ့်မောင်လည်းပါဝင်ပါတယ် အခုလိုဖြစ်ပွားတာဟာပြည်ထောင်စုမပြိုကွဲရေးအတွက်အမျိုးသားပြန်လည်တင်းမြဲရေးကိုထိခိုက်စေနိုင်တယ်လို့ဗတိုမန်းငိမ့်မောင်ကပြောပါတယ်။ဩဂုတ်လ၁၂ရက်နေ့ကကရင်မျိုးသားတော်လှန်ရေးကောင်းဆောင်စောပတ်ဦးကြီးကြဆုံးတဲ့နေ့ဖြစ်တဲ့ကရင်အာဆာနီနေ့အခမ်းအနားကိုကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့အပြင်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ ERV တိုင်းဒေသကြီးတို့မှာအတီးတီးကျင်းပကြပါတယ်။ဒီအကြောင်းကိုတည်င်းဆောင်ပါကန္တမှာလည်းဆက်လက်နားဆင်ရမှာဖြစ်ပါတယ်။
ရင်နံယိုစိတ်မှုလို့ယူဆရတဲ့မြင့်ရဲ့အယောင်ပြောင်းလဲစီးစစ်မှုကျေပြန့်လာနေပြီးရင်နေတတော်ဝါတွေတည်ဆုံးနေတာကြောင့်ဝမ်းရည်အတွက်ငါးဖန်းစားနေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်နဲ့မြေပုံမြို့နယ်ကဒေသခံတွေကစိုးရိမ်နေကြပါတယ်။ဩဂတ်လ10ရက်နေ့ကစပြီးဖြစ်ပွားလာတဲ့တန်ဆိုင်မြင့်ရဲ့အယောင်ပြောင်းလဲစီးစစ်မှုတွေဟာငါးရီတည်ဆုံးလာတဲ့အတွက်ကြောင့်အိမ်မွေးတရိတ်ဆန်တွေကိုလည်းထိခိုက်လာမှကိုစိုးရိမ်နေကြတာပါ။အခုလိုအယောင်ပြောင်းလဲစီးစင်းနေတာဟာရေနံယိုဖိတ်မှုမဟုတ်ဘူးလို့မျက်စက်နဲ့စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပေမဲ့လူမှုအသင်းအဖွဲ့ကတက်ခွဲစမ်းတက်ချက်အရမြစ်ရည်ထဲမှာစီပါဝင်မှုတွေ့ရှိထားလို့မကြာခင်သတင်းထုတ်ပြန်ဖို့စီစဉ်နေတယ်လို့လည်းလူမှုအသင်းအဖွဲ့ကပုဂ္ဂိုလ်တဦးကပြောပါတယ်
။မွန်ပြည်နယ်လက်မိုင်းမြို့နဲ့အနီးတစ်ဝိုက်ကျေးရွာတွေကိုလမ်းမီးခအတွက်တိုင်ကို9,000နီးပါးတိုးကောက်ခံနေမှုကိုလက်မခံနိုင်လို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရထံကိုပါအစဉ်စဉ်တင်ပြတောင်းဆိုသွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကလမ်းမီးခတအိမ်ကိုလက်စင်ကြီးကြက်ငွေ4,250ကျပ်နဲ့ဝန်ဆောင်ခကျပ်900မပေးရဖို့အတွက်အချက်9ချက်ပါတောင်းဆိုချက်ကိုရွာသူရွာသားတွေကစုပေါင်းတောင်းဆိုကြတာပါလမ်းမီးအတွက်လက်စင်ကြီးနဲ့ဝန်ဆောင်ခပေးဆောင်ရမယ်ဆိုရင်စော်ဒန်မြန်မာ Development SMD လက်စင်မီထုတ်လုပ်ဖြန့်ဖြူးရေးကုမ္ပဏီကလမိုင်းမြို့နဲ့အနီးအနားကအိမ်ခြေ13,500ကျော်ရှိတဲ့ကျေးရွာအုပ်စု5ခုမှာတင်ဒီချာလစီငွေကျပ်3,640ကျော်ကောက်ယူရရှိသွားမှာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်
။မြောက်ပိုင်းမဟာမိတ်နဲ့အစိုးရတပ်မတော်အကြားမြောက်ပိုင်းမဟာမိတ်နဲ့ RCSS SSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီတို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကုတ်ခိုင်မြို့နယ်နဲ့နမ့်တူမြို့နယ်ထဲကဒေတာခန်ရကနန်းဟာနေရက်ကနေတင်းရှောင်နေကြရပါတယ်။ဩဂတ်လ14ရက်နေ့က RCSS နဲ့ TNLA တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ့်တူမြို့နယ်ပန်လုံကျေးရွာအုပ်စုဝင်ကျေးရွာ၈ရွာကလူပေါင်း900ကျော်ဟာတီဘောမြို့နယ်နမ့်တူမြို့ဘက်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ဇူလိုင်လကစပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေလို့လေယာဉ်လုပ်ငန်းမလုပ်နိုင်ပဲစစ်ဘက်တင်းရှောင်နေရတယ်လို့ရွာတကြီးစိုက်လူကပြောပါတယ်။ဩဂတ်လ12ရက်နေ့ကနေ14ရက်နေ့အထိနေ့တိုင်းလိုလိုအစိုးရတပ်မတော်တပ်မ1166တို့နဲ့မြောက်ပိုင်းတပ်ပဝင်တွေဖြစ်ကြတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တအံမျိုးတန်လွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA တို့တိုက်ပွဲဖြစ်ပွားခဲ့လို့မုံဝန်ဒေတာတမင်းရဲဒေတာကဒေတာခံရကနန်းကလည်းနေရက်ကနေထွက်ပြေးနေကြရပါတယ
်အခုသတင်းလွှာတွေဦးဆက်လက်တင်ဆက်ပေးသွားမှာပါဩဂတ်စ်လ12ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေကိုမွန်နဲ့ကရင်ပြည်နယ်ရန်ကုန်ပဲခူးနဲ့အေရဝတီတိုင်းအတွင်းကရင်လူမျိုးတွေနေထိုင်တဲ့နေရာတွေမှာအသီးသီးကျင်းပပြီးမဲ့အေရဝတီတိုင်းဒေသကြီးအတွင်းမှာတော့ခွင့်ပြုချက်မရပဲကျင်းပရဲဆိုပြီးအာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်လူထုရွေးကောက်တင်မြောက်ထားတဲ့ဒီမိုကရေစီအစိုးရခင်မှာဒီလိုမျိုးဖြစ်တည်မှာသလားမိကလျာမွန်ကစူးစီးတင်ဆက်ထားပါတ
ယ်။မြမငင်းချမ်းရေးချီနေကိုပြသချင်လို့ကရင်အာဇာနည်နေ့ကျင်းပရတာဖြစ်တယ်လို့ KNU ရဲ့မြို့နယ်စည်းရုံးရေးမှူးတူဖြစ်တဲ့စောအေဒါကပြောပါတယ်
။အမျိုးသားကောင်းဆောင်ရဲ့ဆက်သက်လာတဲ့နိုင်ငံရေးစူးစမ်းဆောင်ရွက်မှုတွေကိုသိရတဲ့ပိုက်ပါတယ်။နောက်တစ်ပိုက်ကျတော့ကျွန်တော်တို့ကရင်လူမျိုးတွေဟာမြမပြည်မှာတကယ်ကိုငင်းချမ်းရေးလို့ရှိတဲ့အစ်မဖြစ်ကြောင်းလည်းပြသပေးချင်တယ်ဒီကတစ်ချက်ပါပါတယ်ခင်ဗျာ။
မွန်ပြည်နယ်တံမကျဲမှာကျင်းပတဲ့ကရင်အာဇာနည်နေ့ကိုမွန်ပြည်နယ်ဆွေရကိုယ်စားလှယ်တွေတက်ရောက်အားပေးပေမယ်အေယာဝတီတိုင်းဟင်္သာရမြို့မှာတော့ခွင့်ပြုချက်မတောင်းပဲပွဲကျင်းပတဲ့ဆိုပြီးမြို့နယ်အာဏာပိုင်ကကရင်အာဇာနည်နေ့ပွဲဥဆောင်ကျင်းပတဲ့သူ၅ဦးကိုတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုတဲ့အထဲမှာပါဝင်တဲ့တိုင်းငံလုံးပြစ်ခတ်ရဆယ်ရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့ဗဒိုမန်းငိမ့်မောင်ကတိုင်းရင်းသားစီလုံးညီညွတ်ရေးလမ်းစဉ်နဲ့မလျော်ကံမှုလို့ပြောပါတယ်
။လူမျိုးတစ်မျိုးရဲ့ထိုးမြတ်ထားတဲ့တောင်းမှုထားတဲ့နေထိုးခဲ့ပြောက်ဖွင့်ပြီးဝန်ကြတာဒီမတမ်းမအပြောင်းအလဲမရှိရကြတယ်။ဒီမတမ်းမတင်းမာတဲ့သဘောသားဖြစ်တယ်။ဒီတည်းတည်းအခုကျွန်တော်တို့ပြောလိုက်ဆိုရင်ဒီတစ်မျိုးသားလုံးကကြားပြီ။ကျောင်းနဲ့တိုင်းရင်းသားတွေလည်းကြားပြီ။အဲ့တော့ကျွန်တော်တိုင်းသားစီလုံးညီညွတ်ရေးကိုတိဆောက်နေတဲ့ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုဆော်ရမှုပါဒီမှာမှဘယ်လိုကနေကြိစားဖြစ်တယ်တနည်းအားဖြင့်အတိုင်းရိုင်းတိုင်းနဲ့လုပ်တာဖြစ်တယ် တော့ကျွန်တော်မသိနေတာမျိုးပေါ့ဒီနေ့
အဲ့ဒီခန်းနာမှာကရင်အာဇာနည်ခေါင်းဆောင်များကိုဂုံပြုလေးပြုတာတွေလမ်းသူပန်းခွေချတာတွေကရင်အာဇာနည်ပုဂ္ဂိုလ်များအကြောင်းဟောပြောတာတွေလက်ရှိငြိမ်းချမ်းရေးဖြစ်စဉ်အကြောင်းရှင်းပြတာတွေပြုလုပ်ခဲ့ပါတယ် KNU တမဟာငါးမှာကျင်းပတဲ့ကရင်အမျိုးသားအာဇာနည်နေ့ကိုစစ်ရေးပြခန်းနာနဲ့မပြုလုပ်ဖို့ကရင်ပြည်နယ်ဆိုရလက်ဆက်ရေးရလုံခြုံရေးဝန်ကြီးကတားမြစ်ခဲ့ပေမဲ့အောင်မြင်စွာကျင်းပသွားပါတယ်အဲ့ဒီချင်းဒီကိုကရင်သတင်းဌာနအဒီတာချုပ်နမ်ဖောကီကအခုလိုပြောပါတယ်
။အရာတိုင်းမှာလုတ်တဲ့ပွဲဘူးပေါ့နော်။အတားစီကိုပိတ်ပင်နေမဲ့ဘာမှမပြောဘဲနဲ့ဒီတိုင်းလုတ်ထားလိုက်ပြီးတော့အခုပွဲပြီးတဲ့ခါကျတော့ဒီဥဆောင်တဲ့သူတွေကိုပေါ့။တရားစွဲမယ်ဆိုတာမျိုးအိတ်ချီတော့လောဆယ်ကြားရတာပေါ့နော်။ဒါပေမဲ့နေရာတိုင်းမှာတော့သူ့အတူတိုင်းစိတ်ကြီးဆိုလဲသူကသူလုတ်ဆောင်လို့ပြီးသွားတယ်။ CNU တို့ထိန်းချုပ်ရနေနေဆိုလဲတားစီလို့မရဘူး။အဲ့မှာကျတော့ကိုအောင်မှုပြီးသွားတာပေါ့နော်။ဒီမျိုးစရာတရားမှာတော့လည်းပြီးသွားပြီမဲ့လည်းနောက်ဆက်တွဲကတော့ပဲပြီးသွားလို့အေးဖြစ်ဖြစ်ရောဖြစ်နေသေးဘူးလို့ပြောလို့ရတာပေါ့
1950ပြည့်နှစ်ဩဂုတ်လ12ရက်မှာကရစ်တော်လှန်ရေးဖခင် KNU ဥက္ကဋ္ဌဟောင်းစောဘဦးကြီးကြဆုံတဲ့နေ့ကိုဆွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်ကရင်လူမျိုးတွေကသတ်မှတ်ထားတာဖြစ်ပါတယ်ရှင
်ဆက်ပြီးတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားသမဂ္ဂတစ်ခုပေါ်ထွက်လာဖို့နဲ့အပိနိတ်ခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရောက်ရောက်ပါဝင်ကူညီနိုင်ဖို့အတွက်မျိုးနယ်ပေါင်းစုံကလေသမားကိုယ်စားလှယ်တွေတွဲဆုံဆွေးနွေးပြီးတောင်သူလေသမားသမဂ္ဂကိုအင်္ဂါနေ့ကဖွဲ့စည်းလိုက်ပါတယ်။တောင်သူလေသမားတွေဘာအခက်အခဲတွေရှိလို့တောင်သူလေသမားသမဂ္ဂဖွဲ့စည်းရပါသလဲ။ဖွဲ့စည်းရခြင်းနဲ့အကြောင်းရင်းကိုသိရှိရအောင်ကိုမောင်အေးကစူးစီးတင်ဆက်ပေးထားပါတယ်
။ညီလာခံကိုဩဂုတ်လ12ရက်ကနေ14ရက်နေ့ထိစိုက်တွေမြို့အလိုတော်ပြေးပုံတော်ကြီးကျောက်ကဓမ္မယုံမှာကျင်းပခဲ့တာဖြစ်ပြီးမျိုးနယ်ပေါင်းစုံကကိုယ်စားလှယ်တွေနဲ့လေလာသူတွေအပါအဝင်အားအနှရာခန့်တို့ကရခိုင်တောက်သူလေသမသမဂ္ဂကိုဖွဲ့စည်းလိုက်တာပါဒီသမဂ္ဂဟာတောက်သူလေသမတို့ရဲ့ဘဝကိုမြင့်တင်ဖို့ဖြစ်တယ်လို့တောက်သူလေသမသမဂ္ဂတာဝန်ခံအတွင်းရင်မှုကိုကျော်စင်ကအခုလိုပြောပါတယ်
တောက်သူလေသမကလည်းမင်းကိုကြည့်တော့ကျွန်တော်မြင့်တင်အောင်ပြဆောင်မယ်ဆိုတဲ့အချက်ပေါ့အဲမြင့်တင်မယ်ပေါ့အချက်ကတော့ကျွန်တော်တို့မှာလုံဝင်စင်တွေကအများကြီးပဲ
ကြောက်တော်မျိုးနေသဝန်ကိုက်ကြည့်ရွာကလေသမတို့ကတော့ကြောက်တော်အခြေဆိုင်တန်ရတစ်ခုကလေမြေသိမ့်ယူခံထားရတဲ့ဒေသခံလေသမတို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်လေသိမ့်ခံထားရတဲ့လေသမတွေကတော့လေမရမေပေါ့အဲ့ဒီလေပေါ့ပြင်လေပြီးတော့လေကျန်တဲ့လူကြတယ်ဒါပေမဲ့လေပတ်စင်လေးကမရောက်သေးဘူးနေပြည်တော်ကဒီကမှလေတော့တော့ဝန်ကြီးရဲ့တော့တော့ဒီဘူးသူတို့ရဲ့လေလေးမရှိတော့ဘူးဆိုတော့တချို့ဆိုအိုမင်းအင်မေ့ချစ်သွားတယ
်ဆုံရှုံနေတဲ့ရခိုင်တောက်သူလေသမတို့ရဲ့အခောင်းရိပ်ကိုအခုဖွင့်စေလိုက်တဲ့သမကအနေနဲ့ဥပဒေနဲ့အညီအကာအကွယ်ပေးသွားမယ်လို့ကိုကျော်စံကစပြောပါတယ
်။တမကကိုယ်တိုင်လုပ်ရမယ်လုံးဝစီလို့ရှိတယ်လို့အစိုးရနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ပြဆောင်ရမယ်လုံးဝစီလို့လည်းရှိပါတယ်။အစိုးရနဲ့ပြဆောင်တဲ့လုံးဝစီဖြစ်မှာဆိုရင်အစိုးရကကျွန်တော်တို့ဒီစိတ်ပင်ကန္တာတို့ဒီဖွင့်ပြောကန္တာတို့မှာပြည်ဆိုင်တောင်းပန်ရေးသမားတွေကအဆင်မပြေရလို့ရှိတယ်။အဲ့ဒီအဆင်မပြေရဘူးကျွန်တော်တို့ကဥပဒေအကြောင်းနဲ့အညီကျွန်တော်တို့ပန်းပို့နေအောင်ဆိုတဲ့
1980ခုကနေအခုအထိစိုက်တဲ့သိမ့်စိမင်းနဲ့စီးပွားရေးသမားတွေပဇွန်မွေးမြူဖို့သိမ့်ယူတာရခိုင်ပြည်မှာလေဧကပေါက်9သိန်းကျော်ရှိပြီးလေသမားတွေဟာလေပိုင်ရှင်ဘဝကနေအလုံသမားဘဝကိုကြားရောက်ခဲ့ရသလိုရခိုင်ပြည်နယ်လွှတ်တော်ကလေရမြေသိမ့်စိခံရမှုတွေကိုကွာမတီဖွေးပြီးဖြေရှင်းနေပေမဲ့ဦးသိန်းစင်အစိုးရလက်ထက်ကတိုက်ကြမှု1200ကျော်ထက်ကလေရကျော်ကိုသာဖြေရှင်းနိုင်ခဲ့ပြီးအခုအစိုးရလက်ထက်မှာလေတိုက်ကြမှု600ကျော်ထက်က120ကိုသာဖြေရှင်းနိုင်တဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်အမဲဦးအောင်ဝန်းကရခိုင်တောက်သူလေသမသမကညီလာခံမှာပြောဆိုခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အစိုးရတပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်ပွဲချင်းပတ်ခွင့်မတောင်းဘဲကရင်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကျင်းပလို့ KNU ကောင်းဆောင်တပိုင်းဖြစ်တဲ့ဘဒုမန်းငိမ့်မော်အပါဝင်ပွဲဖြစ်မြောက်ရေးကော်မတီ၅ဦးကိုဟင်းတဒခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်
သရရှင်တွေအခုနားဆင်နေကြရတာကတော့နေဆက်ဒေတာနဲ့လွတ်လပ်တဲ့တိုင်းရင်သတင်းသမားတွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ VOA မြန်မာပိုင်းကတောက်ကြနေမနက်ခင်းစီစဉ်ကိုဆက်ပြီးတော့တန်လှည့်နေပါတယ်။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုလို့ရှိရင် VOA အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဇင်ဘာဘွေပြည်သူတွေဟာသမရသည့်ရွေးချယ်ဖို့အတွက်မကြသေးခင်ကပဲမဲထည့်ခဲ့ကြပါတယ်။အာဏာရဇနူးပီအက်ပါတီကလက်ရှိသမရအမ်ဆန်မန်နဂါဝါဟာဇူလိုင်လ30ရွေးကောက်ပွဲမှာက ကပီအနိုင်ရခဲ့တယ်လို့ဇမ်ဘာဘွေရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပေမဲ့အတိုက်ခံတွေကတော့မဲရလတ်တွေဟာမတမာတဲ့အတွက်ရုံးတော်မှာဖြေရှင်းဖို့စိန်ခေါ်ခဲ့ပါတယ်။ဒီရွေးကောက်ပွဲဟာညံဖြစ်တဲ့နိုင်ငံရေးနဲ့စီးပွားရေးစီမံခန့်ခွဲမှုရှိနေတဲ့ဇမ်ဘာဘွေနိုင်ငံဒီမိုကရေစီပြောင်းလဲလာစေဖို့အတွက်တမိုင်းဝင်အခွင့်အလမ်းကောင်းတစ်ရပ်ဖြစ်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်ကာလမှာစိန်ခေါ်မှုတွေရှိနေပေမဲ့ပိုးပြီးကောင်းတဲ့အနာဂတ်ရဖို့အတွက်ဇင်ဘာဘွေနိုင်ငံသားအများအပြားဟာမျှော်လင့်တကြီးနဲ့မဲလာထည့်ခဲ့ကြတာပါရွေးကောက်ပွဲချင်းပါတဲ့နေ့ကငင်းငင်းချမ်းချမ်းရှိတယ်လို့နိုင်ငံတကာလေ့လာသူတွေကပြောပေမဲ့လည်းရွေးကောက်ပွဲပြီးတဲ့နောက်တနေ့မှာပဲမမျှော်လင့်ပဲအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးလုံခြုံရေးရဲတွေကဆန္ဒပြသူတွေကိုအင်အားမမျှမတသုံးပြီးနှိမ်နှင်းခဲ့တဲ့အတွက်လူသေဆုံးတဲ့အထိဖြစ်ခဲ့ရပါတယ်အဲ့ဒီမှာသေဆုံးထဏ်ရာရသူတွေရဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေအတွက်အမေရိကန်ပြည်ထောင်စုကကြေကွဲဝမ်းနည်းရာကြောင်းနဲ့ဇင်ဘာဘွေမှာရှိတဲ့ပါတီအားလုံးကခေါင်းဆောင်တွေနဲ့သူတို့ကိုထောက်ခံပံ့ပိုးသူတွေအနေနဲ့လည်းငြင်းချမ်းစွာလုပ်ကင်ကြဖို့အတွက်ပန်ကြားလိုက်ပါတယ်။ရွေးကောက်ပွဲရလအပြည့်အစုံကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးမယ်လို့ဇင်ဘာဘွေရွေးကောက်ပွဲကော်မရှင်ကနေကြေပေးလိုက်တာအတွက်အမေရိကန်ကကြိုဆိုလိုက်ကြောင်းလဲနိုင်ငံခြားရေးယုံပြောခွင့်ရဟက်ဒန်နျူးယောက်ကပြောပါတယ်။ရွေးကောက်ပွဲတစ်ခုလုံးတက်ချုံပြီးပြည်စုံနဲ့ဆန်းစစ်မှုရရှိဖို့အတွက်အမေရိကန်နိုင်ငံကကိုယ့်ရဲ့လေလာရေးအဖွဲ့တွေနိုင်ငံတကာလေလာရေးအဖွဲ့တွေဒေတာရင်းလေလာရေးအဖွဲ့တွေကနေကောက်ယူထားတဲ့အချက်လက်တွေအားလုံးကိုပြန်ပြီးစစ်ဆေးနေတာပါ။ပါဝင်တဲ့အဖွဲ့အားလုံးနဲ့ပြည်သူတွေအနေနဲ့လည်းဘလို့မတူကွဲပြားမှုမျိုးကိုမဆိုငြိမ်းချမ်းစွာရင်ဆိုင်ဖို့နဲ့တည်ဝင်လမ်းကြောင်းတွေချမှတ်လှုပ်ဆောင်ကြဖို့အတွက်အမေရိကန်ကတိုက်တွန်းပါတယ်လို့လည်း Miss New York ကပြောပါတယ်။ဒါအပြင်နိုင်ငံရေးခေါင်းဆောင်အားလုံးအနေနဲ့လည်းနိုင်သူကသဘောထားကြီးကြီးထားပြီးရှုံးသူကနားလည်လက်ခံမှုရှိဖို့အမေရိကန်ပြည်ထောင်စုကအားပေးနေမယ်လို့လည်းပြောပါတယ်။ဇင်ဘာဘွေအစိုးရနဲ့ပြည်သူတွေအနေနဲ့အခုထိလိုအပ်နေဆဲဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးဆိုင်ရာစီးပွားရေးနဲ့လူ့ခွင့်ဆိုင်ရာပြုပြင်ပြောင်းလဲရေးတွေပြီးပြည့်စုံရေးအတွက်ကြိုးပမ်းနေရချိန်မှာအမေရိကန်ပြည်ထောင်စုကဇင်ဘာဘွေနဲ့လက်တွဲပြီးဆောင်ရွက်ရေးကိုဦးစားပေးပြီးလှုံ့ဆော်နေတာပါ။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရဆင်များကနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဘော်မဟုတ်ကြောင်းအသိပေးလို့ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကတောက်ချနေမယ့်ခင်းစီစဉ်ကိုဆက်ပြီးတော့တန်ထွက်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကထင်ရှားပေးပါလိမ့်မယ်။
သတင်းမီဒီယာအဖွဲ့အစည်းတွေပေါ်သမ္မတဒေါ်နယ်ထရမ့်မကြာခဏတိုက်ခိုက်ပုတ်ခတ်နေတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကယာနဲ့ချီတဲ့သတင်းမီဒီယာတွေဟာတခါမှမကြုံဘူးတဲ့အတိုင်းတန်နဲ့ကြာတာပတိနေ့ကတင်းကျပ်တကြွထဲညှိနှိုင်းပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုခုခံကာကွယ်ခဲ့ကြတာကြောင့်သမ္မတနဲ့မီဒီယာသမားတွေအကြားတင်းမာမှုအရှင်ဟပုံမြင်လာပါတယ်။နိုင်ငံအတွင်းလွတ်လပ်ပြီးအကောင့်နဲ့သတင်းမီဒီယာတွေဆက်လက်တရှိကိုထောက်ခံအားပေးတဲ့အနေနဲ့သတင်းစာတိုက်အကြီးအသေးစုစုပေါင်း350ကျော်လောက်ကတူညီတဲ့ Editor Award တွေကိုကြာတာပတိနေ့တနေ့ထဲမှာရေးသားထုတ်ဝေခဲ့ကြတာပါ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကသူတို့ရဲ့လုပ်ငန်းဟာတစုံတယောက်ကိုပြစ်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကကြာတာပတိနေ့မှာပြောပါတယ်။ကော်မရှင်ရဲ့လုပ်ငန်းအစီအစဉ်နဲ့လုပ်ငန်းတာဝန်သတ်မှတ်ချက်တွေအကြောင်းနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားသွားခဲ့တာပါ။ကော်မရှင်ရဲ့အစီရင်ခံစာနဲ့အကြံပြုချက်တွေကိုဒီနေ့အတွင်းမှာနိုင်ငံတော်သမ္မတဆီကိုတင်ပြကြရမှာဖြစ်ပါတယ်။မြန်မာကျပ်ငွေဟာအမေရိကန်ဒေါ်လာနဲ့လဲလှယ်တာမှာကြာတာပတိနေ့ကဈေးပိတ်ချိန်အထိတန်ဖိုးထိုးပြီးတော့ဆက်ကြနေတာကြောင့်ဒေါ်လာကို1350ကျော်ပတ်ဝန်းကျင်ထိရောက်နေပါတယ်ဒီအခြေအနေကိုထင်းသိမ်းမှုအတွက်ဗဟိုဘဏ်ကဒေါ်လာ4000အထိဈေးကွက်ထဲကိုရောင်းချပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းအမုန်းတရားပြောင်းပွားမှုတွေနဲ့သတင်းမှားတွေဖြန့်ချိနေတာကိုဟန်တာမဲ့အစီအစဉ်ကို Facebook လူမှုကွန်ရက်ကော်မတီကြီးကဗဟုထုနေနောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ် Facebook ကတစဉ်အမုန်းတရားတွေပြောင်းပွားအောင်လှုပ်ဆောင်ခဲ့တာကြောင့်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျွလွန်တဲ့အကြမ်းဖက်မှုတွေပိုဆိုးသွားစေခဲ့တယ်လို့အမေရိကန်အခြေစိုက်ဘလုံးဘတ်သတင်းမှာရေးသားထားပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံကကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့ပိုင်းစီစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်တမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ရဲ့မနေ့ပိုင်းမြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ရီအထိဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခု VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကျော်အောင်လည်းပါ
This program has come to you from the Voice of America, Washington.